Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါဗျာ VOA American တန်ခါနေ2018ခုနှစ် November 19ရက်စနေနေ့မနက်ခင်းစီစဉ်နေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။ဒိုင်းနိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နေကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကို W တင်ဆက်ပေးမှာပါ
ကျွန်တော်ကျော်လွန်မှာကိုဝင်းမင်းနဲ့အတူနိုင်ငံတကာထိတ်တန့်ရောက်တဲ့နေ့ကိုကြီးညာတော်ဖို့ရှိပါတယ်အခုမနက်ခင်းမှာဆိုလို့ရှိရင်တော့အင်ပီရိုမှာသတင်းယူကွင်းပိတ်ပင်ခံထားတဲ့ CNN သတင်းတော့ကိုသတင်းပြန်ယူကွင်းပေးဖို့တရားရုံးကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တဲ့အကြောင်းနောက်တစ်ခါမီးတွေအကြီးအကျယ်တောက်လျှောက်လောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်မှာမီးတွေကိုထိန်းချုပ်လာနိုင်နေပြီဆိုပေမဲ့လည်းတည်ဆုံးသူ60ကျော်ပြီးတော့600ကျော်ပျောက်ဆုံးနေရောမှာဆိုတဲ့အကြောင်းစတွေကိုကြားပါမှာခင်ဗျာ
။ကောင်းပါပြီခင်ဗျာ။အခုလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်မြန်မာနိုင်ငံနေနဲ့ဘာတွေလှုပ်ဆောင်ပေးဖို့လိုအပ်နေပါသလဲ။
နိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကအရင်ဈေးကြီးရဲ့၊ညီတွေကလည်းဈေးကြီးတယ်၊အမေရိကန်အင်ဈေးလောက်တောင်ရှိတယ်ဆို
စီဝိုင်းနဲ့ဗန်နိုင်းဆိုင်ရာကျွမ်းကျင်သူပညာရှင်တဦးဖြစ်တဲ့ဥက္ကန်ထွန်းထောက်ပြပြောဆိုသွားတာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ကနေဒုက္ခသည်တွေမြန်မာနိုင်ငံဘက်အတင်းပြန်ပို့ခရရင်ကလေးငယ်တွေထိခိုက်မှာစိုးရိမ်နေလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းတောင်တရုတ်ပင်လယ်အတွင်းပင်လယ်ကြောင်းသွားလာမှုဆိုင်ရာကျေးဝင်စည်းကမ်းရေးဆွဲနေရမှာထိရောက်တိုးတက်မှုတွေရှိအောင်လှုပ်ဆောင်မှုအာဆီယံကိုအမေရိကန်ကတိုက်တွန်းလိုက်တဲ့အကြောင်းအဆရှိတာတွေအပါအဝင်စိတ်ဝင်စားစရာသတင်းလာတွေကိုနားဆင်ရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
CNN သတင်းဌာနရဲ့အကြီးတန်းသတင်းတော့ Jim Acosta ရဲ့အမေရိကန်သမ္မတအင်ပီရိုမှာသတင်းယူပိုင်ခွင့်ရုပ်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန်ပေးအပ်ဖို့ Washington DC မြို့တော်ရဲ့တရားသူကြီး Timothy Kelly ကသမ္မတဒေါ်နယ်ထရန့်ဆိုတာကမနေ့တုန်းကပဲအမိန့်ချမှတ်ခဲ့ပါတယ်အခုလိုအမိန့်ချမှတ်ရတာကတရားဥပဒေအရရေးမယူမီအပြစ်ရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့ပြင်ဆင်မှောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့ပထမမြောက်ပြင်ဆင်ချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့တရားသူကြီးကပြောပါတယ်မကြာသေးခင်ကအင်ပီရိုမှာကျင်းပခဲ့တဲ့သမ္မတထရန့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်း CNN သတင်းတော့ Jim Acosta နဲ့သမ္မတထရန့်တို့အမေးဖြေလုပ်ကြရင်အငင်းပွားသလိုဖြစ်ပွားခဲ့ပြီး Jim Acosta ရဲ့အင်ပီရိုမှာသတင်းရယူခွင့်ယူသိမ်းခံခဲ့ရတာပါ။ဒါနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကအစိုးရကိုတရားစွဲဆိုခဲ့ပါတယ်။တရားသူကြီး Timothy Kelly ရဲ့ဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့သတင်းလုပ်ငန်းအတွက်ကြီးမားတဲ့နေ့တစ်နေ့ဖြစ်စေခဲ့တယ်လို့ CNN သတင်းဌာနရဲ့ရှေ့နေ Chuck Boutro ကပြောပါတယ်။သတင်းတော့ Jim Acosta ကလည်းတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်တဲ့အကြောင်းနဲ့သူအလုပ်ပြန်စဖို့အစဉ်သင့်မယ်လို့ပြောပါတယ်။သမ္မတထရန့်ကတော့လုံးဝလွတ်လပ်တဲ့သတင်းလုပ်ငန်းမျိုးကိုလိုလားတယ်။အင်ပီရိုမှာသတင်းယူတယ်ဆိုလို့ရှိရင်လေးစားတဲ့အမူအရာတော့ရှိရလိမ့်မယ်လို့ဆိုပါတယ်။အင်ပီရိုသတင်းယူမှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေကိုရေးဆွဲနေတဲ့ဒီစီးမင်းတွေနဲ့တရားရုံးကိုပြန်တက်မလို့ရှိရင်ပြန်တက်လို့ရှိရင်သူတို့ပဲပြန်ပြီးတော့နိုင်ရမှာပါလို့လည်းသမ္မတထရန့်ကပြောပါတယ်
။ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးဝါးဆုံးဖြစ်တဲ့တော်မီကိုအတော်လေးထိန်းချုပ်ငြိမ့်သက်လာနေတဲ့အချိန်မှာသိဆုံးသူကအနည်းဆုံး63ရှိပြီးနောက်ထပ်လူပေါင်း600ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ Ken Fire လို့လူသိများတဲ့ဒီ Tommy လူ 25,000 နေတဲ့ California ပြည်နယ်မြောက်ပိုင်းက Paradise မြို့ထဲအလင်းမြန်ကူးဆက်သွားပြီးတပတ်ကြာအထိကယ်ဆယ်ရေးသမား900ခန့်အနေနဲ့ဒီမြို့ရင်းနဲ့အနီးအနားတစ်ဝိုက်ကပျက်စီးပုံတွေထဲမှာပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။ဒီ Tommy ကြောင့် Paradise မြို့လေးတစ်မြို့လုံးနီးပါးပျက်ကျသွားခဲ့ပြီးအိမ်ပေါင်း 9,900 ပါဝင်အဆောက်အဦ 12,000 နီးပါးပျက်စီးကနောက်ထပ်အဆောက်အဦတွေကိုလည်းဆက်ထိခိုက်မှာကိုစိုးရိမ်နေရပါသေးတယ်။ပျောက်ဆုံးနေသူအများစုကတော့မိလောင်နေရကနေထွက်ပြေးနေကြသူတွေဖြစ်ပုံရပြီးသူတို့ကိုပျောက်ဆုံးကြောင်းကြေညာထားတာကိုသူတို့ကိုယ်တိုင်သိပုံမရကြသေးပါဘူး။ဘတ်မျိုးရဲရရှိကိုရီဟော်နီယာကတော့ဒီပျောက်ဆုံးနေတဲ့လူတွေစီးရင်ကိုအများသိအောင်နေရာအနှက်ကြေညာထားပြီးဖြစ်တာမို့ဒီပျောက်နေတဲ့သူတွေဓာရီကိုတွေ့သွားရင်သူတို့အသက်ရှင်ကျန်ရင်နေကြအောင်အာဏာပိုင်တွေစီအကြောင်းကြားနိုင်လိမ့်မယ်လို့ဆိုပါတယ်။တကယ်တော့ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးဝါးဆုံးဖြစ်တဲ့ဒီတော်မီကြီးဟာကီလိုမီတာ950ပတ်လည်ကိုလောင်ကျွမ်းလာနေခဲ့တာဖြစ်ပါတယ်
။ WikiLeaks website ကိုထူထောင်သူ Julian Assange ဟာ မေရိကန်ပြည်ထောင်စုမှာဆွဲချက်တင်ခံထားရပါတယ်ဒီလိုဆွဲချက်တင်တဲ့တရင်ဟာဗာဂျီးနီးယားပြည်နယ်ကဒီမသက်ဆိုင်တဲ့အမှုတစ်ခုမှာအမှတ်မထင်မှောက်ယွင်းပြီးတော့ကူးယူဖော်ပြမိရကတဆင့်ပေါ်လာတာလို့ WikiLeaks အဖွဲ့က Twitter လူမှုကွန်ရက်ကနေတဆင့်ပြောပါတယ်ဂျူလီယာအဆနိတ်ကိုဆွဲချက်တင်ခဲ့တာကအမေရိကန်လက်ထောက်ရှိနေကယ်လန်ဒွိုင်ယာဖြစ်ပြီးတော့ဂျူလီယန်အဆနိတ်ကိုပြစ်မှုဆိုင်ရာညှဉ်းဆွမှုနဲ့ဖမ်းဆီးတဲ့အချိန်ထိဒီမှုကိုဆက်ပြီးတော့ထိန်းသိမ်းထားဖို့လိုအပ်တယ်လို့သူကဆိုပါတယ်ဗာဂျီးနီးယားပြည်နယ်အရှေ့ပိုင်းခင်တရားရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျော့ရှွာစတိဖ်ကတော့ဒီဆွဲချက်တင်မှုကိုတရားရုံးကမှားယွင်းပြီးတော့ဖော်ပြမိသွားတာလို့ဆိုပါတယ်။အမေရိကန်ဆိုရအရာရှိတွေကတော့ဘာမှမှတ်ချက်မပေးပါဘူး။ဩစတြေးလျနိုင်ငံသားကွန်ပျူတာပရိုဂရမ်မာဂျူလီယာဆနိတ်ရှာလန်ဒန်မှာရှိတဲ့ Equador တန်ရုံးမှာ2012ခုနှစ်ကလေးကနေထိုင်နေတာပါဆွီဒင်နိုင်ငံမှာလိမ်မဲဆိုင်ရာပြစ်မှုကျူးလွန်မှုနဲ့ဂျူလီယာဆနိတ်တရားစွဲဆိုဆွတ်ဆွဲခံထားရပါတယ်။ဒါပေမဲ့လည်းသူကဘာအမှမမလုပ်ပါဘူးလို့ညင်ပါလေ WikiLeaks အဖွဲ့ရအစိုးရတို့ရဲ့အတွင်းသတင်းတွေကိုဖွင့်ချနေတဲ့အဖွဲ့ဖြစ်ပြီးတော့သူတို့အဖွဲ့ရဲ့လိုရဒီပေါ်မှာလည်းဝေဖန်မှုတွေအများပြားရှိနေတာပ
ါတူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးမှာဆော်ဒီသတင်းစာဆရာဂျမေးကာရှော့ဂီဒီဆုံးမှုပြဿနာအတွက်ဆော်ဒီစိုးရအနေနဲ့ထိန်းချုပ်နိုင်ဖို့ကြိုးစားနေချိန်မှာတူရကီဘက်ကတော့ဒီဘေးရင်နိုင်ငံအပေါ်ဖိအားတွေဆက်ပြီးတော့မြင့်တင်နေပါတယ်တူရကီမြို့တော်အစ္စတန်ဘူကဗလီချောင်းတစ်ခုမှာတောက်ချနေမှာပဲယာရီနဲ့ချီတဲ့ဒီသတင်းစာဆရာကာရှော့ဂီကိုထောက်ခံသူတွေကစူဝေးစူတောင်းပွဲတွေကျင်းပခဲ့ကြပါတယ်။တူရကီဆိုရပါတီ AK ပါတီရဲ့ထိပ်တန်းအကြီးအကဲတွေလည်းဒီစူတောင်းပွဲကိုတက်ရောက်ခဲ့ကြပြီးသတင်းစာဆရာကာရှော့ဂီအတွက်တရားမျှတမှုယာယီတောင်းဆိုခဲ့ကြပါတယ်။ဒီ AK ပါတီရဲ့ဒုတိယခေါင်းဆောင်နဲ့ကာရှော့ဂီရဲ့တငယ်ချင်းလည်းဖြစ်တဲ့ယာဆွန်အက်ကေကသူတို့အနေနဲ့ကာရှော့ဂီအတွက်ခုခံတောင်းဆိုနေကြတာဖြစ်တယ်။သူတို့လူချင်တာကဂလစားခြေတာမျိုးမဟုတ်ဘူး။တရားမျှမျှတတဖြစ်ပဲလူချင်တာပါလို့ဆိုပါတယ်။သူကဆက်ပြီးအခုဒီပြစ်မှုအတွက်လူ15ဦးကကျူးလွန်ခဲ့တယ်လို့ sorry ဆိုရကပြောလာတာရှိတယ်။ဒါပေမဲ့ delivery အနေနဲ့အခုလိုတတ်ဖြတ်နိုင်ဖို့သူတို့ကိုယ်တိုင်ဆုံးဖြတ်ခဲ့မှာမဟုတ်ဘူး။ဒါဟာအာယုံလွှဲတဲ့လူရဲ့တသက်ပဲဖြစ်တာမို့လုံးဝယုံကြည်စရာမရှိဘူးဆိုပြီး sorry ဆိုရကိုဝေဖန်ပြစ်တင်လိုက်ပါတယ်ခင
်ဗျာ။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40kilohertz 9683ညာလိုင်းဒိုမီတာ48 kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်မြန်မာပိုင်းကနေပြီးတော့စနေနေ့မနေ့ခင်းနိုင်ငံကသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်။ကမ္ဘောဒီးယားနိုင်ငံကတရုတ်အားပေးမှုနဲ့ပြုလုပ်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်ရဲ့ရေတပ်စခန်းဖွင့်လှစ်ရေးလမ်းပွင့်သွားစေမယ်ဆိုတဲ့ကိစ္စကိုကမ္ဘောဒီးယားအစိုးရနဲ့အရာရှိတွေကညှင်းဆိုလိုက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံခိုခွန်နယ်မှာတရုတ်ဂျူဒီဂျီကုမ္ပဏီနဲ့ပြုလုပ်နေတဲ့ရေနက်စခန်းဟာတရုတ်ရေတပ်သမောတွေစက်ကရာအရက်ဖြစ်လာလိမ့်မယ်လို့ Asia Times Online သတင်းမှာဒီတစ်ပတ်အတွင်းဖော်ပြမှုရှိခဲ့ပါတယ်။ကမ္ဘောဒီးယားကကွယ်ဝင်ဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့တရုတ်ရေတပ်စခန်းအဖြစ်အသုံးချမယ်ဆိုတဲ့ကိစ္စဟာကမ္ဘောဒီးယားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စဖြစ်တယ်လို့ဆိုပါရယ်ကမ္ဘောဒီးယားနိုင်ငံရဲ့ပြည်ပကျွေးမီဒေါ်လာ6ဘီလီယံအနည်းတဝက်ကိုတရုတ်နိုင်ငံမှာတင်ရှိနေတာဖြစ်ပြီးတော့တရုတ်နိုင်ငံဟာကမ္ဘောဒီးယားနိုင်ငံရဲ့အကြီးမားဆုံးရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံသားတူကိုလှုပ်ပေးရေးပူးပေါင်းဆောင်ရွက်ခဲ့မှုအပေါ်ကျေးဇူးတင်ကြောင်းပြောလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အောက်တိုဘာလတုန်းကတရုတ်နိုင်ငံကနေမြောက်ကိုရီးယားနိုင်ငံထဲခိုးဝင်လာတဲ့ဒီအမေရိကန်နိုင်ငံသားကိုဖမ်းဆီးခဲ့ပြီးအခုအမေရိကကိုပြန်ပို့ပေးမယ်လို့ပြောပြီးမှအခုလိုကျေးဇူးတင်ကြောင်းနိုင်ငံရေးဝန်ကြီးကပြောလိုက်တာပါ။နိုင်ငံရေးဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားဆိုရတရားဝင်အခေါ်အဝါကိုတုံ့နှုတ်လိုက်ပြီးအမေရိကန်အနေနဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့ရီပဘလစ်နိုင်ငံနဲ့ဆွေဒင်တရုတ်ရဲ့ပူပေါင်းကူညီပေးမှုကိုကျေးဇူးတင်တယ်လို့ဆိုလိုက်ပါတယ်။တကယ်တော့အမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားမှာတန်ယုံမရှိတာကြောင့်ဆွေဒင်တရုတ်ကအမေရိကန်နိုင်ငံကိုစားဒီလွမြောက်ရေးအတွက်ပူပေါင်းဆောင်ရွက်ပေးခဲ့တာပါ။အခုလိုလှုပ်ပေးဖို့ရှိတာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားရင်ကြားစီလုပ်ငန်းတွေကိုထိခိုက်သွားနိုင်တဲ့အန္တရာယ်ရှိတဲ့ဒီပြဿနာမျိုးအတွက်မကြုံစဘူးအဖြေကောင်းရုတ်တရက်ထွက်သွားခဲ့တာပါ။မြောက်ကိုရီးယားဆွေကပိုင်း KCN နဲ့သတင်းဌာနကတော့ဒီအမေရိကန်နိုင်ငံသားကိုသူ့နိုင်ငံပြန်ပို့မယ်လို့တောက်ချနေကကြေညာခဲ့ပေမဲ့စစ်စေးခံရစင်မှာဒီအမေရိကန်နိုင်ငံသားဟာအမေရိကန်ထောက်လှမ်ရေး CIA ကဆေးလွတ်လိုက်သူဖြစ်တယ်လို့ဝန်ခံခဲ့တယ်လို့ထုတ်ပြောနေပါတယ်ခင်ဗျ
ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စလွှတ်တော်ကနေဆုံးဖြတ်ချက်ချနိုင်မှုအရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဆုံးဖြတ်ချက်မူကြမ်းထွက်ပေါ်လာရေးဗြိတိန်ပြည်သူတွေသူ့ဘက်ကနေပြီးတော့ယက်တီပေးကြဖို့အနေတော့ကပဲတက်တွန်းလိုက်ပါတယ်ခွဲထွက်ရေးသဘောတူညီချက်ရဖို့ကမ်းလှမ်းချက်ကဗြိတိန်ကိုလက်အောက်ခံနိုင်ငံတစ်ခုဖြစ်ပြောင်းလဲသွားစေလိမ့်မယ်ဆိုပြီးတော့သူ့ရဲ့ပါတီတင်းကပဲဝေဖန်မှုတွေရှိနေတာပါEU ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်လို့ကြောင်းလူမှုဆန္ဒခိုင်မှုလုပ်ခဲ့တာနည်းနည်းကြော်ကြာလာခဲ့ပါပြီဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါဇင်ဝက်လောက်ရှိတဲ့ဝန်ကြီးတွေလည်းယာလူကနေပြီးတော့နှုတ်ထွက်သွားခဲ့ကြပါပြီဗြိတိန်အောက်လွှတ်တော်အတွင်းမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးအငြင်းပွားနေကြတာပါဒုတိယကမ္ဘာစစ်အစပိုင်းကာလမှာတော့ဗြိတိန်ဝန်ကြီးချုပ်ချိမ်ဘာလိန်လွှတ်တော်ကနေပြီးတော့ထွက်သွားတဲ့အဖြစ်အပျက်လိုမျိုးဖိအားပေးမှုမျိုးတွေဝန်ကြီးချုပ်ထရီဆာမေအခုရင်ဆိုင်နေရတာပါဒါပေမဲ့လည်းဝန်ကြီးချုပ်မေကတော့ခွဲထွက်ရေးသဘောတူချက်ကိုရရှိရေးဆက်ပြီးတော့ခုခံနေတော့မှာပဲ
Florida ပြည်နယ်မှာ American ထက်လွတ်တော်မှန်နေရာရွေးကောက်ပွဲကမဲတွေကိုလက်နဲ့ပြန်ရည်တွက်မှုစတင်နေပါပြီ American ပြည်ထောင်စုအဆင့်တရားသူကြီးတူကရွေးကောက်ပွဲအရာရှိတွေအနေနဲ့ဒီပြည်နယ်ကိုကမ္ဘာမှာလှောင်ပြောင်ခံရအောင်လုပ်ပေးနေကြတယ်လို့ရွေးကောက်ပွဲအရာရှိတွေကိုဒေါသတကြီးပြောပြီးမှအခုလိုလက်နဲ့မဲရည်တွက်မှုကိုတောက်ကြနေမှာစတင်လိုက်တာပါတရားသူကြီးဝါကာကခုလိုပြောလိုက်တာကအရင်2000ခုနှစ် American သမ္မတရွေးကောက်ပွဲတုန်းကမဲရည်တွက်တာပြဿနာတက်ပြီးပြည်နယ်တစ်ခုလုံးမှာအခုလိုမဲပြန်ရည်တွက်ရာကနေနောက်ဆုံးမှဘူတရားရုံးချုပ်ကဝင်ဖြစ်ရှင်းပေးခဲ့တာကိုရင်းညွှန်းမှုရတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
ထိတ်တရောက်နိုင်ငံတကာသတင်းတွေကိုကိုကြောက်အောင်လွင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုနားဆင်ကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေကိုအခုထက်ပိုးပြီးတော့ဆောင်ရွက်နိုင်ဖို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်အတင်းပြန်ပို့ခဲ့ရင်ဒုက္ခသည်ကလေးငယ်တွေထိခိုက်မှာစိုးရိမ်နေလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNICEF တာဝန်ရှိသူကပြောပါတယ်အပြည့်စုံကိုမတ်စုမြတ်မောင်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
ဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအခြေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလည်းရှင်းလင်းပြောကြားခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်ပြန်ပို့ရေးသဘောတူညီချက်နဲ့လုပ်နေတဲ့နေရာမှာဒုက္ခသည်တွေရဲ့စံတမပါရင်လုံးဝပြန်မပို့သင့်ဘူးလို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘူလာရက်ကပြောကြားခဲ့ပါတယ
် This week we have seen widespread reports that Rohingya refugees in Bangladesh may be forcibly repatriated to Myanmar
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကိုအတင်းပြန်ပို့နိုင်တယ်ဆိုတဲ့သတင်းတွေအခုသတင်းပတ်ထဲကြေကြေပြတ်ပြတ်ရပါတယ်ဒီကိစ္စကို UNICEF ကအင်မတန်စိုးရိမ်ပါတယ်အထူးသဖြင့်အတင်းပြန်ပို့ခံရရင်ကလေးငယ်တွေအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာကိုစိုးရိမ်ပါတယ
်ကလေးငယ်တွေကိုသူတို့မိဘအုပ်ထိန်းသူတွေနဲ့ခွဲဖို့မသင့်တယ်လို့ပြန်ပို့တဲ့နေရာမှာကလေးငယ်တွေအနေနဲ့စိုးရိမ်ကြောင်းကြစိတ်စိတ်ပင်ပန်းလူပင်ပန်းဖြစ်စေတဲ့အခြေအနေမျိုးမရှိစေသင့်တယ်လို့ဖျားနာနေတဲ့ကလေးမျိုးကိုပြန်မပို့သင့်ဘူးလို့လည်းသူကပြောပါတယ်ဒုက္ခသည်စခန်းတွေထဲမှာရှိတဲ့ UNICEF ဝန်ထမ်းတွေအလို့သဘောမေးမြန်းတဲ့သဘောထားတွေအရာဒုက္ခသည်အများစုကလုံခြုံရေးအာမခံချက်မရရင်မပြောင်းချင်ဘူးလို့တုံ့ပြန်ခဲ့ကြတယ်လို့ဆိုပါတယ်ဒုက္ခသည်စခန်းတွေကအခြေအနေဟာခက်ခဲကြမ်းတမ်းပေမဲ့မြန်မာနိုင်ငံဘက်ပြန်ရင်ကြုံနိုင်တဲ့အန္တရာယ်တွေကိုရင်ဆိုင်ရမယ့်အစားဒုက္ခသည်စခန်းတွေထဲမှာပဲနေကျင်ကြတယ်လို့သူကပြောပါတယ်ရခိုင်ပြည်နယ်တွေကရိုဟင်ဂျာကလေးငယ်တွေမိသားစုတွေကလည်းဆက်လက်ရှိနေတဲ့ကန့်သက်ချက်တွေကြောင့်လွတ်လွတ်လပ်လပ်သွားလာနိုင်ခြင်းမရှိသလိုမဖြစ်မနေလိုတဲ့အကျမ်းမာရေးပညာရေးဝန်ဆောင်မှုတွေကိုလည်းအပြည့်အဝမရကြဘူးလို့ UNICEF ကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာတဲ့အကူအညီပေးနိုင်ဖို့အတွက်လည်းမြန်မာအစိုးရကိုတောင်းဆိုခဲ့ပါရယ
် Many organizations that worked in Northern Rakhine State prior to August 2017 have been unable to resume activities
မြန်မာအစိုးရကန့်သက်ချက်တွေကြောင့်2018ခုနှစ်ဩဂုတ်လမှတိုင်ခင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုတ်ကင်နိုင်ခဲ့တဲ့အဖွဲ့အစည်းအတော်များများအခုချိန်ထိသူတို့ဆောင်ရွက်ခြင်းနဲ့အတိုင်းအတာမျိုးအထိလုပ်ခွင့်မရကြသေးပါဘူး။ဒါကြောင့် UNICEF အဖွဲ့ဝပါဝင်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေကအဟန့်တားမရှိသွားလာနိုင်ဖို့ဆက်ပြီးတော့တောင်းဆိုနေကြတာပါ။အကူအညီပေးနိုင်ရေးအတွက်လိုတဲ့လုံထုံးလုံနည်းတွေရှင်းရှင်းလင်းလင်းရှိစေဖို့ထောက်ပံ့ကူညီမှုတွေကိုအချိန်မီနဲ့ဘယ်တော့ပို့ပေးနိုင်မယ်ဆိုတာခံမနိုင်စေဖို့နဲ့ကူညီထောက်ပံ့မှုပေးနေသူတွေကိုအကာအကွယ်ပေးနိုင်ဖို့လူမှုအတိုင်းဝိုင်းတွေကြာယုံကြည်မှုတည်ဆောက်ရေးတွေကိုပါတောင်းဆိုနေကြတာပါ။
မြန်မာနိုင်ငံဘက်ကအခြေအနေဟာဆက်ပြီးတော့စိုးရိမ်စရာဖြစ်နေသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်ကလေးတွေအတွက်လည်းစိုးရိမ်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘူလာရက်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးမှသူတို့သဘောဆန္ဒနဲ့ပြန်လာနိုင်ရေးလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာပြန်လာနိုင်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောထားပါတယ် ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့နဲ့ဂျွန်လာရုံးကနားလည်မှုစာချုပ်လွှာလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်ကိုစက်တင်ဘာနဲ့အောက်တိုဘာမှာနှစ်ကြိမ်သွားခွင့်ပြုခဲ့တယ်လို့နိုင်ငံခြားရေးဌာနအမြင့်အတွင်းဝင်ဦးမြင့်သူကကြာသာပတေးကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ပုံမှန်လဲထိတွေ့ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာရဲ့ယင်းနှိမ့်မြုပ်နှံမှုတွေအလုံးရင်းနဲ့ဝင်ရောက်လာဖို့ဆိုရင်အခြေခံအဆောက်အအုံလူအချက်တွေဖြည့်ဆည်းပေးဖို့နဲ့စီးပွားရေးဆိုင်ရာမက်လုံးပေးမှုတွေကိုပိုးပြီးတော့ပုံပုံလင်းလင်းမြင်သာစွာပြဖို့လိုတယ်လို့စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာကြွမ်းကျင်သူပညာရှင်တဦးကထောက်ပြပါတယ်။အခြေတောင်အချမှာမြန်မာနိုင်ငံဟာစီးပွားရေးရအခွင့်အလမ်းကောင်းတွေအရှိဆုံးနိုင်ငံဖြစ်တဲ့ကြောင့်လာရောက်ပြီးတော့ယင်းနှိမ့်မြုပ်နှံကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအာဆီယံထိပ်တည်ညီလာခံမှာဖိတ်ခေါ်ခဲ့ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီကြောင့်ကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင
်ဗျမြန်မာနိုင်ငံရဲ့မဖုံပြိုးသေးတဲ့ကဏ္ဍတွေမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစင်ကာပူမှာပြီးခဲ့တဲ့သတင်းပတ်တည်းကျင်းပခဲ့တဲ့33ညမြောက်အာဆီယံထိပ်တည်ညီလာခံမှာမေကွန်းပြောကြားရင်းဖိတ်ခေါ်ခဲ့တာပါမြန်မာနိုင်ငံဟာအရှိတောင်အာရှဒေသမှာရင်းနှီးမြှုပ်နှံဖို့အကောင်းဆုံးနောက်ဆုံးကြံနေတဲ့နေမြေသစ်ဖြစ်တယ်လို့မြေနေရာရှိတာလူငယ်လှုပ်သားအင်အားရှိတာတွင်းတွက်ယန္တနာနဲ့မရှာဖွေရသေးတဲ့သဘာဝအရင်းမြစ်တွေရှိနေတာကြောင့်နိုင်ငံတကာကုမ္ပဏီတွေအနေနဲ့လာရောက်ရင်းနှီးမြှုပ်နှံကြဖို့ကိုဖိတ်ခေါ်တိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာရင်းနှီးမြှုပ်နှံသူတွေဘက်ကလည်းမိမိတို့အကျိုးအမြတ်တစ်ခုတည်းသာမကဘဲမြန်မာနိုင်ငံရဲ့လူသားအရင်းမြစ်တိုးတက်ဖို့အတွက်ပါတည်သွင်းစဉ်းစားပေးဖို့ကိုလည်းတတိပေးပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့ဗန္ဓာရေးဌာနမှနေပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဗန္ဓာရေးဆိုင်ရာဒါရိုက်တာအဖြစ်ဆောင်ရွက်ခဲ့သူဦးကန်ထွန်းကတော့တိုင်းပြည်ဖွံ့ဖြိုးရေးအတွက်မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့လိုအပ်နေတယ်ဆိုပေမဲ့နိုင်ငံခြားကုမ္ပဏီတွေဝင်လာခြင်းအောင်လို့တော့အခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေဖြည့်ဆည်းထားပေးဖို့လိုတယ်လို့ထောက်ပြပါတယ်
။အဲ့ဒါလာနိုင်အောင်အနေထားဖန်တီးပေးရမယ်။တိချက်ကလမ်းပန်းဆက်သွယ်ရေးတွေမကောင်းသေးဘူးလို့ကျွန်တော်မြင်ပါတယ်။နှိမ့်ချက်ကအဓိကလျှက်စစ်ပေါ့လေလျှက်စစ်ဆိုရင်ဒုတက်ဖို့လိုတယ်ပြည်စုံမှုလိုတာပေါ့လျှက်စစ်ကရန်ကုန်နဲ့အဝေးနေမှာမရကြဘူးလေမပြည်စုံနောက်ပြီးတော့မြေပေါ့လေနိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကရန်စည်းကြီးရယ်မြေတွေကလည်းစည်းကြီးတယ်အမေရိကန်အင်စည်းလောက်တောင်ရှိတယ်ဆိုပြီးအဲ့လိုတွေကိုပြန်ပန်းတယ်လေဆိုတော့အဲ့အချက်တွေကိုအထူးအခွင့်အရေးနေနဲ့ယင်းနှမျိုးနဲ့ဥပဒေမှာဓာတ်ရီထည့်ပြီးသူတို့ကိုလာခြင်းအောင်အင်းရှင်နေနဲ့ဖန်တီးပြဖို့လိုတယ်အဲ့ဒီအချက်၃ချက်မပြည့်စုံသေးလို့ဟိုနိုင်ငံသားတွေကတွန့်ဆုတ်နေတယ
်ဖွံ့ဖြိုးဖို့အားယူနေတဲ့ပြည်내ထူထောင်စနိုင်ငံတွေမှာနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုတွေဖိတ်ခေါ်တဲ့အခါကာလအတိုင်းအတာတစ်ခုတည်းအထူးအခွန်ကင်းလွတ်ခွင့်တွေပေးလို့ရှိပါတယ်ဒီအပိုင်းမှာ NLD အစိုးရရဲ့မူဝါဒတွေကထင်သာမြင်သာမရှိသေးဘူးလို့ဦးကန်ထွန်းကဆိုပါတယ
်ဒီအခွန်ကိစ္စရတဲ့အခွန် policy taxation policy ရတဲ့ရေးချိပါမင်းရသားကိုဝင်နိုင်အောင်အထူးခွင့်ပေးရမယ်။အလုံးငန်းနေတဲ့အစဉ်ပြောင်းလုပ်ပေးရမယ်။အခွန်ရှင်းလင်းလင်းမဖော်ခင်ဗျ။ဥပမာကုမ္ပဏီတစ်ခုထောင်နေဆိုရင်အခွန်နဲ့ပတ်သက်ပြီးတော့9နှစ်ပြင်10နှစ်ပြင်ခွန်ကိုအထူးရှော့ပေါ်ပြီးတော့ဟုတ်လား import export tax တွေကိုဘယ်လိုကင်းလို့မဆိုပြပြသားသားအရင်ကြီးညာသင့်တယ်လို့ထင်ပါတယ်။တိတိကျကျရင်းနှီးမြှုပ်နှံဥပဒေမှာဖဲ့ပေးရမယ
်။နိုင်ငံတစ်ခုရဲ့အဖို့မျိုးတိုးတက်မှုအတွက်ရင်းနှီးမြှုပ်နှံမှုတွေလို့တိုင်းကြုံရလေရှိတာကသဘာဝပတ်ဝန်းကျင်ပျက်စီးမှုပြဿနာဖြစ်ပါတယ်ဒီအပိုင်းမှာအစိုးရကဒေသခံတွေအတွက်မူဝါဒချမှတ်ဆောင်ရွက်ပေးဖို့လိုတယ်လို့ဦးကန်ထွန်းကပြောပါတယ်အထူးသဖြင့်ပြည်내နဲ့တိုင်းတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုဝင်လာအောင်အကင်းအကျင်းတွေပြင်ဆင်ဆောင်ရွက်ပေးသင့်တယ်လို့ဦးကန်ထွန်းကအကြံပြုပါတယ
်နိုင်ငံရေးကတော့ကျွန်တော်အမြင်ကတည်ငြိမ်မှုရှိပါတယ်ဒီရခိုင်ကိစ္စကတော့ပြင်ပပြောကားလို့ကျွန်တော်မြင်ပါတယ်အဲ့တော့ကျွန်တော်သာဆိုရင်ရခိုင်ကိုလုံးဝမဖိတ်ခေါ်ဘူးကျွန်တော်ရန်ကုန်ကယားရီတိုင်းဘူတိုင်းပြင်းပြင်းနဲ့မွန်ပြင်းနဲ့မန္တလေးတိုင်းအဲ့ဒီဘာတွေမှာလာလို့လို့ချင်းခေါ်နေဘလို့ကင်းလို့ပေးမယ်လမ်းမဆက်တွေရေဘလို့အောင်မြောင်ဖန်တီးပေးထားမယ်လျှက်စစ်တူအများဆုံးရအောင်ပြည်စုံလုံးလုံးဆက်ယုံနေမှာလျှက်စစ်တွေရအောင်ဖန်တီးပေးမယ်ဆိုပြီးတော့ဒီပေါ့ကိုပြောပြနိုင်လို့ရှိရင်ဒီကိစ္စပြေလည်သွားမယ်လို့ကျွန်တော်ထင်ပါတယ်
အာဆီယံထိပ်သီးညီလာခံမှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာပြန်လည်ရေးဆွဲထားတဲ့ယင်းနှိမ့်မြှုပ်နှံမှုဥပဒေသစ်ဟာအရင်ကထက်လောက်ကန်ရလွယ်ကူသလိုကုမ္ပဏီတွေမှတ်ပုံတင်ရမှာလဲအွန်လိုင်းကတဆင့်အလွယ်တကူလုပ်နိုင်ကြောင်းမြန်မ မြန်မာနိုင်ငံကိုယင်းနှိမ့်မြှုပ်နှံသူတွေလာရောက်ဖို့အထူးလိုလားကြောင်းပြောဆိုသွားပါတယ်။ယင်းနှိမ့်မြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအသစ်တစ်ခုကိုဖွဲ့စည်းနိုင်ဖို့ပြည်ထောင်စုရှိနေချုပ်ကလွှတ်တော်မှာအဆိုတင်သွင်းခဲ့ပြီးလာမယ့်နိုဝင်ဘာ19ရက်နေ့လွှတ်တော်မှာအတည်ပြုခဲ့ရင်25ခုမြောက်ဝန်ကြီးဌာနဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝေအောင်ပြောပြသွားတာပါ။သွားရရှိမြတ်ခင်ဗျာ။တောင်တုပ်ပင်လေအတွင်းပင်လေရောင်သွားလာမှုဆိုင်ရာကျင့်ဝတ်စည်းကမ်းရေးဆွဲနေတာကိုထိရောက်တဲ့တိုးတက်မှုတွေဖြစ်အောင်လှုပ်ဆောင်ဖို့အာဆီယံအဖွဲ့ကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကတိုက်တွန်းလိုက်ပါတယ်။တောင်တုပ်ပင်လေအတွင်းတရုတ်ရဲ့နေမင်းချက်ထွင်မှုတွေနဲ့ပတ်သက်လို့အခြေတောင်အခြားနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားမပြေမလည်ဖြစ်နေတာနှစ်တော်ကြာလာနေပါပြီ။အမေရိကန်ရဲ့တွန်းအားကြောင့်ဘလို့ထူးခြားမှုတွေရှိလာနိုင်ပါသလဲဆိုတာနဲ့ပတ်သက်ပြီးတော့ Love Jinning ရဲ့ Nikki Ching တို့ရဲ့ပြပို့ထားတဲ့သတင်းလွှာကိုကိုကျော်အောင်လွင်ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။တောင်တရုတ်ပင်လယ်တွင်ပင်လယ်ရေကြောင်းသွားလာမှုဆိုင်ရာလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေရေးဆွဲဖို့တရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူပြီးတော့ရေးဆွဲနေကြတာ။၃နှစ်ကြာလာပါပြီ။အခုချိန်ထိမပြီးသေးပါဘူး။စင်ကာပူနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကတော့ဒီရေးဆွဲမှုကိုဆက်ပြီးတော့လှုပ်ဆောင်ဖို့အမေရိကန်ဘက်ကတိုက်တွန်းတယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့မနေ့တုန်းကပူးတွဲကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
် The United States encourages ASEAN to continue to move forward with a meaningful and binding code of conduct for the South China Sea
ASEAN ဒေသရင်းနိုင်ငံတွေအနေနဲ့တောင်တရုတ်ပင်လယ်နဲ့ဆိုင်တဲ့အဓိပ္ပာယ်ပြေဝပြီးတော့အားလုံးကိုခြုံငုံမိစေမဲ့ကျင့်ဝတ်စည်းကမ်းရေးဆွဲမှုတွေကိုဆက်ပြီးတော့လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်စင်ကာပူအပါအဝင်ဒေသရင်းနိုင်ငံတွေအနေနဲ့ကိုယ်နဲ့ဆိုင်တဲ့ရေးပိုင်နယ်ထဲမှာလေလာစူးစမ်းမှုတွေကိုပိုင်ဆိုင်တဲ့ရင်းမြစ်တွေကိုရှာဖွေဖော်ထုတ်တာတွေကိုရေပိုင်နဲ့အတွင်လှုပ်ရှားသွားလာတာတွေနဲ့ဒီလုပ်ငန်းတွေနဲ့ဆိုင်တဲ့မိတ်ဖက်နိုင်ငံတွေရွေးချယ်ထူထောင်တာတွေကိုလုပ်နိုင်ရပါလိမ့်မယ်
တောင်တရုတ်ပင်လယ်ဟာနိုင်ငံတစ်ခုကပိုင်ဆိုင်တဲ့ပင်လယ်မဟုတ်ဘူးလို့လည်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကဆက်ပြောပါတယ
် The South China Sea doesn't belong to any one nation and you can be confident Mr. Prime Minister
တောင်တရုတ်ပင်လယ်ဟာဘယ်နိုင်ငံတစ်ခုကမှပိုင်ဆိုင်တဲ့အရာမဟုတ်ပါဘူးဒါကိုစင်ကာပူဝန်ကြီးချုပ်အနေနဲ့ခိုင်ခိုင်မာမာယုံကြည်ထားနိုင်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာဥပဒေတွေကခွင့်ပြုထားသလောက်လေကြောင်းပြန်သန်းမှုတွေရေကြောင်းသွားလာမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာပါကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့လှုပ်ဆောင်သွားမှာပါ
အမေရိကန်ဘက်ကအာဆီယံဖွဲ့ကိုအခုလိုတိုက်တွန်းနေပေမဲ့တကယ်တမ်းလက်တွေ့လိုရတဲ့ကိစ္စမှာတော့မလွယ်လာပါဘူးတောင်တရုတ်ပင်လယ်တွင်းမှာလှုပ်ရှားဆောင်ရွက်နေတဲ့တရုတ်ရဲ့ခြေလှမ်းတွေကအာဆီယံနိုင်ငံတချို့အတွက်စိတ်ပူစရာပါဒူပိုင်နယ်ကိုပိုင်နယ်အငင်းပွားနေတဲ့ကျွန်းတွေမှာတရုတ်ဘက်ကဆောက်လုပ်ရေးတွေလှုပ်ဆောင်နေပြီးတချို့ကစီရေးမှာအသုံးပြုဖို့ဖြစ်ပါတယ်တချို့နေရာတွေမှာလည်းလူလုတ်ကျွန်းတွေကိုဖန်တီးတိဆောက်နေတာပါတောင်တရုတ်ပင်လယ်တွင်းရေပိုင်နဲ့ဆိုင်ရာအငင်းပွားမှုကနိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေနဲ့လည်းဆက်ဆက်နေတာကြောင့်ရှုပ်ထွေးတဲ့ပြဿနာတွေဖြစ်ပါတယ်ဒါကြောင့်လဲကျင့်ဝတ်စည်းကမ်းရေးဆွဲနိုင်ရေးကထင်သာတာထက်ပိုပြီးတော့ကြံ့ကြာနေတာပါရေပိုင်နဲ့အငင်းပွားမှုမှာပါဝင်ပတ်သက်နေကြတာကဘရူနိုင်မလေးရှားအင်ဒိုနီးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကတစ်ဖက်တရုတ်ကတစ်ဖက်ဖြစ်ပါတယ်တောင်တရုတ်ပင်လယ်တွင်းမှာရေနံနဲ့သဘာဝတန်ငွေထွက်တဲ့နေရာတွေလည်းရှိနေတာကြောင့်ဒီတန်ဇာတရင်းမြစ်တွေရှာဖွေဖို့ရေးမှာလဲရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေကြောင့်ပြဿနာတွေတက်နေကြတာပါအချုပ်အခြာအာဏာပိုင်ဆိုင်မှုကိစ္စကြောင့်ကျင့်ဝတ်ရေးဆွဲရေးကြံ့ကြာနေတာလို့စင်ကာပူနိုင်ငံနိုင်ရန်တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနက OE Song ကပြောပါတယ
် This sort of verging on issues of sovereignty would pop up and whenever they pop up
အချုပ်အခြာအာဏာပိုင်ဆိုင်မှုကိစ္စပေါ်လာတဲ့အခါတိုင်းကျင့်ဝတ်ရေးဆွဲရေးဆိုင်ရာညှိနှိုင်းသူတွေအနေနဲ့သူရဲ့နိုင်ငံတွေကိုပြန်သွားပြီးကြုံနေရတဲ့အခြေအနေတွေကိုတိုင်ပင်ဆွေးနွေးကြဖို့လိုပါတယ်။အဲ့ဒီလိုလှုပ်ဆောင်မှုတွေကလည်းအချိန်တော်တော်ကြာပါတယ်
။တောင်တရုတ်ပင်လယ်ဆိုင်ရာကျင့်ဝတ်စည်းကမ်းရေးဆွဲဖို့အာဆီယံဘက်ကကမ်းလှမ်းခဲ့တဲ့ဒီစီဇန်ကိုတရုတ်နဲ့စတင်ပြောဆိုခဲ့တာ1996ခုနှစ်ကတည်းကဖြစ်ပြီးညှိနှိုင်းပြောဆိုမှုတွေကလှုပ်တစ်ချက်မလှုပ်တစ်ချက်ရှိနေခဲ့တာပါ။ဒီကျင့်ဝတ်တွေကိုအတည်ပြုနိုင်မှုဆိုတာကဒီကိစ္စမှာပါဝင်ပတ်သက်နေကြတဲ့နိုင်ငံတွေအားလုံးကကြီးမားတဲ့အထောက်ဖန်တီးမှုတွေကိုပြသရမှာဖြစ်တယ်လို့ဒီကျင့်ဝတ်စည်းကမ်းတွေပေါ်ပေါက်အောင်လှုပ်လို့တဲ့ဆန္ဒလဲအခိုင်အမာရှိဖို့လိုတယ်လို့အာဆီယံရေကြောင်းသွားလာမှုဆိုင်ရာလေ့လာရေးအဖွဲ့ကအောက်တိုဘာလတုန်းကပြောထားပါတယ်။အခုလာမယ့်2019ခုနှစ်အတွင်းကျင့်ဝတ်စည်းကမ်းမူကြမ်းတရက်ကိုထွက်ပေါ်လာအောင်လုပ်ကြဖို့အာဆီယံနိုင်ငံတွေကအားခဲထားကြပါတယ်။တရုတ်ဝန်ကြီးချုပ်လီကာရှင်းကတော့ပိုင်နဲ့အငင်းပွားမှုပြဿနာတွေကဒေသရင်းနိုင်ငံတွေအနေနဲ့ဖြေရှင်းလို့ရတဲ့ကိစ္စဖြစ်ပြီးကျင့်ဝတ်စည်းကမ်းရေးဆွဲမှုကိုလည်းတရုတ်ဘက်ကတက်တက်ကြွကြွနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမယ်။အပိတသဘောတူညီမှုကိုလည်းလာမယ့်3နှစ်တွင်တရုတ်ဘက်ကရစေချင်ပါတယ်လို့ပြောထားပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။2014ခုနှစ်ကဟောင်ကောင်မှာဖြစ်ပွားခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုကိုဦးဆောင်ခဲ့ကြတဲ့ဆန္ဒပြခေါင်းဆောင်တွေဟာဆန္ဒပြပွဲပြီးဆုံးခဲ့ပြီးတော့၄နှစ်နီးပါးကြာလာမယ့် တနင်္လာနေ့ကျရင်တရားရင်ဆိုင်ကြဖို့ရှိနေပါတယ်။ဟောင်ကောင်ကနေ VOA သတင်းတော် Even Hill People ရဲ့သတင်းတော်ကိုဆက်ပြီးတော့တင်ပြပေးပါမယ်။ Benny Tang, Chang Kamin နဲ့ River and Chu Yumin တို့ဟာ2014ခုနှစ်ဒီမိုကရေစီရေးဆန္ဒပြမှုမှာပါဝင်ခဲ့တဲ့သူတို့ရဲ့အခမ်းအကဏ္ဍအတွက်ထောင်နှံ9တိပြည်တန်ချခံရနိုင်တဲ့အမှုကိုတနင်္လာနေ့တရားရုံးမှာစစ်ဆေးခံရဖို့ရှိနေပါတယ်။တောင်းနဲ့ချီတဲ့ဟောင်ကောင်မြို့နယ်လူထုဟာနှစ်လကျော်ကြာမြင့်တဲ့အထိလမ်းမတွေပေါ်မှာထွက်ခဲ့ကြပြီး Umbrella Movement ထိလှုပ်ရှားမှုလို့လူသိများခဲ့တဲ့ဆန္ဒပြပွဲမှာပါဝင်ခဲ့ကြပါတယ်။2014ခုနှစ်နှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီဆန္ဒပြပွဲဟာဟောင်ကောင်ရဲ့အဆင့်မြင့်ဆုံးခေါင်းဆောင်ဖြစ်တဲ့အုပ်ချုပ်ရေးမှုကိုတိုက်ရိုက်ရွေးချယ်နိုင်မှုအတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်3ဦးရင်ဆိုင်နေကြရတဲ့ဆွဆွဲချက်တွေထဲမှာရွေးကောက်ပွဲစနစ်ကိုပြုပြင်ပြောင်းလဲမှုလုပ်မပေးဘူးဆိုရင်2013ခုနှစ်အတွင်းဟောင်ကောင်ရဲ့စီးပွားရေးအချက်အချာဒေတာတစ်ဝက်ကိုတင်ပိတ်ထားကြဖို့သွေးတို့လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်လည်းပါဝင်ပါတယ်။သူတို့ပေါ်ဒီလောက်ထိပြင်းထန်တဲ့ဆွဲချက်တင်လာလိမ့်မယ်လို့မျှော်လင့်မှထားတဲ့အကြောင်းအခုတော့ထောင်နှံအပြစ်ပေးခံရဖို့များနေပြီဖြစ်ကြောင်းဟောင်ကောင်မှာရှိတဲ့ Chinese University ကပမောက္ခချန်းကပြောပါတယ်
။ We already prepared for it and we understood that that might have a serious consequence for our job as a professor.
ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားကြပါတယ်ဒီနေရာမှာကျွန်တော်တို့ရဲ့အလုပ်ကိုင်တွေပေါ်ဆိုးဝါးလာတဲ့အကျိုးဆက်တွေကြားရောက်လာနေတယ်ဆိုတာကိုပမောက္ခတရားအနေနဲ့လည်းနားလည်ထားပြီးသားပါဒါပေမဲ့အခုလိုမျိုးအလွန်ကိုထုကဲဆန်းပြားစွာဆွဲချက်မျိုးတင်လိုက်မယ်လို့တော့ဘယ်တော့ကမှထင်မထားခဲ့ပါဘူးအခုတော့အများဆုံးထောင်ဒဏ်9နှစ်တိချခံရနိုင်တာပေါ့ဗျာ
သူတို့၃ယောက်ဟာတနင်္လာနေ့ကျရင်လွတ်တော်အမတ်၂ဦးပါဝင်တခြားဆန္ဒပြခေါင်းဆောင်6ယောက်တို့နဲ့အတူတရားရင်ဆိုင်ကြရတော့မှာပါသူတို့၉ယောက်ကိုမီဒီယာတွေကထီကိုကြောင်လို့ခေါ်ဆိုနေကြပါတယ်။တရားရေးဌာနကသူတို့ရဲ့အမှုကိုစစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ဘာမှတစုံတရာမှတ်ချက်ပေးပြောဆိုစရာမရှိပါဘူးလို့ VOA ကိုစာနဲ့အကြောင်းကြားခဲ့ပါတယ်။ဒါအပြင်2014ခုနှစ်ဆန္ဒပြပွဲအဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်းလူပဏျောက်ကိုတရားစွဲဆိုမှုပြုလုပ်ခဲ့တယ်ဆိုတာကိုလည်းမှတ်တမ်းတင်ထားခြင်းမရှိဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့တရားစွဲဆိုမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့ကောင်စုံကန်ကသူ့ရဲ့ blog မှာဆန္ဒပြပွဲနဲ့ဆက်ဆက်ပြီးတော့ပတ်သက်သူ220ကိုတရားစွဲဆိုခဲ့ပြီး88ယောက်ကိုပြစ်ဒဏ်တွေချမှတ်ခဲ့တယ်လို့យေတာထားပါတယ်။ George Chawong ဟာ2014ခုနှစ်နောက်ပိုင်းတရားစွဲဆိုခံခဲ့ရသူတွေထဲမှာပါဝင်ခဲ့ပြီးဆန္ဒပြရာမှာပါဝင်ခဲ့တဲ့ဆယ်ကျော်သက်လူငယ်တွေကထင်ရှားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုမှာကာလကြာစီလက်တွဲခဲ့တဲ့ခေါင်းဆောင်၃ယောက်ကိုတရားစွဲဆိုမှုအပေါ်စိတ်နှောက်ရှက်ဖြစ်ရတဲ့အကြောင်းသူက VOA ကိုပြောပါတယ
် They are the prominent and senior leaders in democracy movement of Hong Kong and they have
သူတို့ဟာဟောင်ကောင်ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုမှာထင်ရှားလူသိများတဲ့ခေါင်းဆောင်ဟောင်းတွေဖြစ်ကြပါတယ်ကျွန်တော်မမွေးခင်ကတည်းကဒီမိုကရေစီအတွက်သူတို့တွေတိုက်ပွဲဝင်ခဲ့ကြတာပါအထူးသဖြင့် River and Chu ပေါ့ဗျာထောင်နံအပြစ်ပေးလိုက်မှာကိုကျွန်တော်အတော်စိုးရိမ်ပါတယ်တကယ်ကိုစိတ်နှောက်ရှက်ဖြစ်เสียဖြစ်ပါလိမ့်မယ်
။ရှည်ရဲအတွက်မရေမရာဖြစ်နေတဲ့ချမ်းကတော့ဟောင်ကောင်မှာပြုလုပ်တဲ့အကြမ်းမဖက်တဲ့ဆန္ဒပြမှုပေါ်မှာလေးစားမှုထားရှိတဲ့အရင်တုန်းကချမှတ်ခဲ့မှုတဲ့ဆုံးဖြတ်ချက်တွေအတိုင်းတရားရုံးကလိုက်နာဆောင်ရွက်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းပြောဆိုပါတယ်ခင်ဗျာ
ဒီမနက်ခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာအစရှိတဲ့ကဏ္ဍတွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA American တန်ကစနေနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီခန့်အတန်လွှင့်ပေးနေပါတယ်။ VOA ကို VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA American တန်ခါစနေနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ပြင်လိုင်းလက်မီတာ190 kilohertz 1905ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအပြင
်အဲ့ဒီအပြာကြီးကိုဆင်ကြီးနဲ့ထောင်ပြီးတော့နေထိုးတဲ့နေရာမှာထားရတာပေါ့ထားပြီးတော့အဲ့ဒီကနေပြီးတော့ဆင်းလာတာက28ဖို့လေ28ဖို့ဆိုတော့ကျွန်တော်တို့ကဒီမီထိုးမှုသုံးမယ်ဆိုလို့ရှိရှိရင
်အပတ်စဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးပါမယ်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြည့်ကိုဝင်းမင်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါ Nikkei Asian Review စာဆောင်ကအာဆီယံကနေမြန်မာနိုင်ငံဒုက္ခသည်အခြေတဲ့ကိုမိမောင်းထိုးပြလိုက်တာကြောင့်ဖိအားတွေမြန်မာလာနေပြီဆိုတဲ့ကောင်းစင်နဲ့အာဆီယံရဲ့တခြားနိုင်ငံဝင်မဆက်တဲ့မူဝါဒကိုကြော်ပြီးရှာရှာပါပါစိုးရင်ကြောင်ထုတ်ပြလာတာကိုထောက်ပြလိုက်ပါတယ်နိုဝင်ဘာလ15ရက်နေ့ထုတ်ဒီစာဆောင်ရဲ့အင်တာနက်ဆာမျက်နှာမှာနိုင်ငံရေးနဲ့စီးပွားရေးကဏ္ဍလက်ထောက်အက်ဒီတာကတ်ဆူဟီကိုဟာရာကမကြာခင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲရဲ့ဥက္ကဋ္ဌကြီးညာချက်ထဲမှာရခိုင်ဒုက္ခသည်အရေးဟာစိုးရင်စရာကိစ္စရက်လို့သုံးလုံးထားတယ်လို့ဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဗိုလ်ဒူးနေ့ကထုတ်ပြန်ခဲ့တဲ့ဒီအာဆီယံဥက္ကဋ္ဌကြီးညာချက်ထဲမှာပဲရခိုင်ပြည်နယ်ဒုက္ခသည်အခြေအနေကိုအာဆီယံထိပ်သီးပွဲမှာဆွေးနွေးခဲ့ကြပြီးမြန်မာဘက်ကလည်းဒီကိစ္စကိုပြန်ရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအာဆီယံကြီးညာချက်ထဲမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မသုံးခဲ့ဘူးလို့ဆက်ပြောထားပါတယ်။ဒီကြီးညာချက်ထဲမှာပဲမြန်မာအစိုးရဘက်ကနေဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေတာကိုထောက်ခံပေမဲ့မြန်မာအစိုးရဖွဲ့စည်းပေးထားတဲ့စုံစမ်းရေးကော်မရှင်နေနဲ့လူခွင့်ရေးဆွဆွဲချက်တွေပေါ်လွတ်လွတ်လပ်လပ်ဖက်မြတ်မြတ်တတစုံစမ်းစစ်ဆေးပြီးတာဝန်ယူတာဝန်ခံမှုပြပေးဖို့ကိုလည်းတောင်းဆိုထားတယ်လို့ဆိုပါတယ်။အခုလိုတခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုစိုးရင်ကြောင်ရှာရှာပါပါဝင်ပြောလိုက်တဲ့ဒီအာဆီယံကြီးညာချက်ကြောင့်မြန်မာနိုင်ငံကဒီလူခွင့်ရေးကိစ္စတိုးတက်မှုနှေးကွေးလာနေတဲ့အပေါ်တခြားအာဆီယံနိုင်ငံတွေကဆက်စည်းမခံခြင်းစိတ်များလာနေတာကိုပြနေတာဖြစ်တယ်လို့လည်းဒီစာဆောင်ကထောက်ပြလိုက်ပါတယ်။ဒီပြဿနာအပေါ်မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ကလည်းအပြင်းထန်ဝေဖန်ခဲ့ကြပြီးအာဆီယံဥက္ကဋ္ဌကြီးညာချက်ထဲမှာလည်းပြည်ပြည့်စုံပြီးရေရှည်ခံမဲ့အဖြေရာရေးအတွက်ပြဿနာအခြေခံစည်းမျဉ်းကိုဖြည့်ဆည်းပေးဖို့တိုက်တွန်းထားတယ်လို့ Nikkei Review ကဖော်ပြလိုက်ပါတယ်။နောက်သတင်းတစ်ပုဒ်မှာတော့American အနေနဲ့မြန်မာနိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်အပြီးလေးမှာပဲတရုတ်နိုင်ငံဘက်ကတော့မြန်မာကိုချက်ချင်းထောက်ခံပေးလိုက်တယ်လို့ Reuters သတင်းဌာနကရေးသားလိုက်ပါတယ်။နိုဝင်ဘာ15ရက်နေ့ထုတ် Reuters သတင်းထဲမှာ American ဒုသမ္မတ Mike Pence ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ရမှာ Ranger တွေပေါ်ချူပေါက်ခဲ့တာတွေဟာစင်ကြီးပေးစရာမရှိဘူးလို့ဗိုလ်ထုတ်အနေကဝေဖန်ပြီးနောက်မနေ့ကြက်တာပရိမာပဲတရုတ်ဝန်ကြီးချုပ် Lee Ki-shan ကလည်းဒေါက်ဆန်းစုကြည်နဲ့တွေ့ရမှာမြန်မာစုရဲ့ရခိုင်ပြည်နယ်ပြဿနာမှန်မှန်ကန်ကန်ဖြေရှင်းဖို့ကိုထောက်ခံတယ်လို့ပြောလိုက်ကြောင်းရေးသားထားပါတယ်။ဒီကောက်ဆောင်နေနဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာတရားထွေဆောင်ခဲ့ရမှာ American အစိုးရဘက်ကတော့သူ့ရဲ့အပြင်းထန်ဆုံးအသုံးအနှုန်းကိုဒုသမ္မတ Mike Pence ကတဆင့်မြန်မာဘက်ကိုပြောလိုက်ပြီးမှတရုတ်ဘက်ကတော့မြန်မာနဲ့ထုံတဲ့စင်လာဆွေမျိုးပတ်ဖို့ဆက်ဆံရေးကိုအလေးထားမြင့်တင်သွားမယ်။မြန်မာစုရဲ့တည်ငြိမ်မှုရှိကြိုးပမ်းချက်တွေကိုလည်းထောက်ခံတယ်လို့ထည့်သွင်းပြောခဲ့ကြောင်း Reuters ကရေးသားထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘက်ကလည်းတရုတ်နိုင်ငံအနေနဲ့မြန်မာငြိမ်းချမ်းရေးနဲ့ရခိုင်ရေးပေါ်တောက်လျှောက်နားလည်ထောက်ခံပေးလာတာပါဝင်မြန်မာနိုင်ငံကိုအချင်းချင်းကူညီပေးခဲ့တာအတွက်ကျေးဇူးတင်ကြောင်းပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကြေညာချက်ကိုကိုကာဘီ Writers ကဖော်ပြထားပါတယ်ခင
်ဗျ။ဒါကတော့ကမ္ဘာမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့မနက်ခင်းတိုင်းနားဆင်နေကြ American, Indian သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးပါမယ်။ဒေါ်လာလာတန်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
နဲ့တွင်ပြမယ် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက th the buck the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး STOPS stops ကရက်တာ HERE here ကဒီနေရာမှာဆိုတော့ဇက်ဇုထုံရဲ့လုံောက်သေးပေကတော့ဒီနေရာမှာတမင်ဘူးရက်တာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပြစီဘက်ကဒီနေရာမှာ Buckhorn knife ဆိုတဲ့တမင်ဂျိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါတယ်အဲ့ဒီဓာတ်ကိုရှေးအမေရိကန်ကောက်ဘွိုက်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကင်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြင့် Buckhorn knife တမင်ဂျိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ Buckhorn အတူကို Buck ဆိုပြီးတော့သုံးတာဖြစ်ပါတယ်။ Idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ်။ The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါ။သူကသူ့ရဲ့ဇပွဲရှိမှဒီစာသားကိုထောင်ထားတာဖြစ်ပါတယ်။ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ဒါကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ။1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါလေဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
သမ္မတဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်ဘယ်သူကမှသူ့ကိုစားမဆုံးဖြတ်ပြနိုင်ပါဘူးအဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ
The buck stops here
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့အမေရိကန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ
ဆရာရှင်များရှင်ရခိုင်ပြည်နယ်ရေးပါဝင်မြို့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေကြားမှာပါဝေဖန်တန်းတွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံကနေဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှုတ်ဆက်တွေတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံကဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးပေးမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့ခြင်းရင်ဒီကနေ့ည9:00နာရီမှတက်ရင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါရခင်ဗျာ။ခုတော့အမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်။အမေရိကန်နိုင်ငံသားရေးဌာနကကမကထပြုတဲ့ဝိုင်စီလီလို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်နေတဲ့အစီအစဉ်နဲ့အမေရိကန်ပြည်တော်စုကိုလာရောက်လေ့လာခွင့်ရတဲ့လူငယ်ခေါင်းဆောင်တွေနဲ့သူနာပြုတက္ကသိုလ်မှကျောင်းဆင်းပြီးတော့လက်ရှိ Danish Refugee Council မှာ Gender Based Violence Prevention ကိုအမျိုးသမီးများအကြမ်းဖက်မှုဟန်တာရေးအစီအစဉ်တာဝန်ခံအဖြစ်ဆောင်ရွက်နေသူမတ်တန်နာချိုလည်းပါဝင်ပါတယ်သူရဲ့လုပ်ငန်းအတွေ့အကြုံနဲ့ပတ်သက်လို့အကြောင်းစုံကိုတွေ့ဆုံမေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းကတင်ပြထားပါတယ်နားဆင်ပါခင်ဗျာ
Cause it only serves to make me more determined to achieve my final goal. And I come back even stronger. Not an
မျိုးသူကခု YCD အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတယ်ပေါ့နော်။ကိုချမသိချင်တာကပေါ့နော်ဒီ YCD ကိုခေါ်တဲ့အခါမှာဟို YCD ရဲ့သူရွေးမှာပေါ့နော
်။ဟုတ်ကဲ့။
ဆိုတဲ့အခါကျတော့ခင်မျိုးသူရဲ့ဟိုအတွေ့အကြုံပေါ်မှာမူတည်ပြတော့ပေါ့နော်
။ဟုတ်ကဲ့။
တွေ့ကြုံစိတ်ဝင်စားမှုအာတန်မှုတွေပေါ်မှာသူတို့ရွေးတယ်ဆိုတဲ့အခါကျတော့အဲ့ဒါလေးနည်းနည်းရှင်းပြပေးပါ
။ကျမကတော့ပြီးတာတော့သူနာပြုတ်တက်ကတော့2000ခွန်ကပေါ့နော်ကြောင်းပြီးတာပေါ့ဒါပေမဲ့ကြောင်းပြီးတဲ့အချိန်မှာကျွန်မအစိုးရဝန်ထမ်းတော့မလုပ်ခဲ့ဘူးဒါပေမဲ့အာရှတဝန်မှာ3နှစ်ခွဲလောက်ကျွန်မသူနာပြုအနေနဲ့လုပ်ခဲ့တယ်ပြီးတော့ကျွန်မက development နဲ့ chain ကိုစက်ဝင်စားလို့ကျွန်မ NGO လောကတွေဝင်ခဲ့လိုက်တယ
်
NGO လောကလည်းစဝင်ကစားအချိန်မှာတော့ကျွန်မ public health ပေါ့နော်စစချင်းဝင်နေတော့ဒီ MSF Holland ပေါ့နော်အဲ့ဒီမှာကျွန်မ counselor လုပ်ခဲ့တယ်ဒါကတော့ HIV project ပေါ့နော်အဲ့ဒီကနေမှနောက်ပိုင်းကျွန်မက development sector community level တွေကိုကျွန်မဆင်းတဲ့ development project တွေလုပ်တယ်အဲ့ဒီမှာတော့ healthdevelopment เนี่ยကျွန်မလောက်ခဲ့တယ်ခဲမြန်မာနဲ့စခဲ့တယ်ပေါ့เนาะကျွန်မ NGO လောက်ကတည်းဝင်တဲ့အချိန်မှာကျွန်မ gender နဲ့ပတ်သက်တဲ့ training တွေကျွန်မရတယ်ပေါ့เนาะအဲ့အချိန်မှာကျွန်မ gender concept တွေ gender equality ဆိုတာဘာလဲဆိုတာကျွန်မသိလာတယ်ဘာကြောင့်သိလာလဲဆိုတော့ကိုယ်ငယ်ဘဝဖြတ်တက်လာတဲ့အချိန်တွေကိုယ်ရိဖိနှိပ်ခံရတဲ့အချိန်တွေနဲ့ပတ်သက်ပြီးကမှ gender equality နဲ့ဘလို့ပတ်သက်ဆက်နွယ်နေတယ်ဆိုတာတွေကိုပြန်လဲတွေးပြီးကမှကျွန်မဒီကျွန်မဒါလုပ်မယ်ဆိုပြီးတော့ပေါ့เนาะအဲ့ဒါကြောင့်မို့လို့ကျွန်မကကျမလုပ်နေတယ် Daniel Refugee Council ကိုကျမက Gender Based Violence Prevention Officer အနေနဲ့ကျမဝင်ခဲ့တယ်ပေါ့နော
်ဟုတ်ကဲ့
ကျမခဲမြန်မာမှာအဲ့တော့ကကျမက Senior Project Officer ဒါပေမဲ့ကျမရဲ့ project က Gender နဲ့မျိုးဆက်ပွားကျန်းမာရေးကိုတွဲပြီးတော့လုပ်ရတဲ့စီမံချက်ပေါ့နော်အဲ့ဒီမှာကျမကအိဟာနဲ့ပတ်သက်တဲ့ဘူသူဒ္ဓတွေသိထားတယ်နောက်ပြီး community မှာကျမကတော်တော်လေးအတွေ့အကြုံရှိထားတယ် community မှာဘလို့တွေဖြစ်နေတယ်ဆိုတာအဲ့ဒီကာလအတွင်းမှာကံက YC League ကနေပြီးကမှသူတို့ media မှာသူကြီးညာတယ်ကြော်လာတဲ့ခါမှာသူတို့တောင်းဆိုတဲ့အချက်တွေကိုကျမတွေးကြုံနေတယ်ကျမကရေးတယ် propose လုပ်တယ်ကျမလက်ရှိမှာဘယ်မှာလုပ်နေတယ်ရခိုင်မှာကျမလုပ်နေတဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဒီ prevention နဲ့ GBV gender based violence prevention နဲ့ response program ကျမလုပ်နေတယ်ဒါတွေနဲ့ပတ်သက်လို့ရှေ့ဆက်ကျမဘယ်လိုလုပ်မယ်ဆိုတာတွေနဲ့ပတ်သက်လို့ကျမထည့်ရေးရတာပေါ့ကျမတို့ application လုပ်တဲ့အခါမှာသူတို့မေးခွန်းပေါ့နော်ခုနကခုမေးတဲ့အဲ့ဒီမှာကျမတို့အကြောင်းတွေရယ်ကျမတို့ experience တွေရယ်ပြီးတော့ကျမတို့ရှေ့ဆက်ပြီးကျမတို့ဘာလုပ်ချင်လဲဆိုတာတွေကိုထည့်ရေးပြီးတော့ကြောက်ရတာပါဟုတ်ကဲ
့ကျမစိတ်ဝင်စားတာကစောစောကခင်မျိုးသူပြောတဲ့ gender equality နဲ့ပတ်သက်ပြီးတော့ကျမဒန်လူခွင့်ရေးကျမခွဲခြားဆက်ဆံမှုပေါ့နော်အခြေအနေနဲ့ပတ်သက်ပြီးတော့စောစောကခင်မျိုးသူပြောကိုစိတ်ဝင်စားလာတယ်ကိုသဘောပေါက်လာတယ်ဆိုတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာဒီကျမဒန်လူအခွင့်ရေးကျမခွဲခြားဆက်ဆံမှုအခြေအနေကဘယ်လိုရှိပါလဲရှင
်အခုလက်ရှိကတော့မြန်မာပြည်မှာကြာဒီ gender issue ဆိုတာက big issue မဟုတ်ဘူးဘာဖြစ်လဲဆိုတော့မြန်မာအမျိုးသမီးတွေကနေသားကြနေပြီးသားဖြစ်နေရလေအမျိုးသားတွေကိုအိမ်ဦးနဲ့အဖြစ်သဘောထားရမယ်လို့လေဒီထုံးနှံ့ကြီးကတော်တော်လေးကိုလွှမ်းမိုးထားတဲ့အတွက်ကြောင့်မဟုတ်လို့အမျိုးသမီးတွေအပေါ်မှာဒီ gender equality ရှိတဲ့မရှိတဲ့ဆိုတဲ့အပေါ်မှာကဒီကဒီအမျိုးသမီးတွေကိုယ်တိုင်ကလက်မခံတာတွေအများကြီးရှိရပေါ့နော်အခုကျမတို့ကဘယ်လိုပဲလုပ်လို့ဒါပေမဲ့အမျိုးသမီးအများစုကတော့သူတို့ရဲ့တမတ်ရိုးကြပေါ့နော်ဒီဓာကြီးကို big issue ကြီးလို့တော့မမြင်သေးဘူးပေါ့နော်မမြင်သေးတဲ့အတွက်ကြောင့်မဟုတ်လို့နေရာလဲမယူတတ်ကြသေးဘူးလို့ယူဆမိတယ်ပေါ့နော်ဒါပေမဲ့ဒါကတော့သူတို့ရဲ့ right ပါပဲပေါ့နော်ဒါအမျိုးသမီးတယောက်ကအိမ်မှုကိစ္စကျမလုပ်တယ်ဒါလည်းတာဝန်တစ်ခုပဲဒါပေမဲ့ကျမကခေါင်းဆောင်ဖြစ်ချင်တယ်ဆိုလဲကျမတာဝန်ဒါပေမဲ့အဲ့လိုမျိုးကျမခေါင်းဆောင်ဖြစ်ချင်တယ်ကျမကဒါလုပ်မယ်ဒါလုပ်မယ်ဆိုတာကျမတို့မှာလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရှိတဲ့အနေအထားမျိုးကိုဖန်တီးပေးနိုင်တဲ့စနစ်ရှိဖို့တော့လိုတယ
်
ဘာကြောင့်ကျမဒီလိုပြောလဲဆိုတော့ကျမငငယ်ရဆိုလို့ရှိရင်ဆယ်တန်းအောင်နဲ့အမှတ်စင်းကြီးထွက်တယ်ကျမအမှတ်ကောင်းတယ်ဒါပေမဲ့ကျမပိုင်းလောဖြစ်ချင်းတယ်ဒါပေမဲ့ကျမတို့အောင်စင်းထွက်တဲ့နှစ်က2003 2004အဲ့ဒီနှစ်မှာပိုင်းလောလေရင်မှုတက်ကတူအဲ့ဒီဟာကသူတို့ဝင်ခွင့်ကအမျိုးသား only လို့သတ်မှတ်ထားတဲ့အတွက်ကြောင့်မလို့ကျမဖြစ်ချင်းတဲ့အခွင့်အရေးအပေါ်ကျွန်တော်ဒီကျမဆုံးရှုံးခဲ့တယ်ဒါပေမဲ့ဒီ2015နောက်ပိုင်းမှာတော့အခုတက်ကတူမှာလည်းအထာလေးနည်းနည်းစပြီးပြောင်းလဲလာတယ်အရင်တုန်းကရေချောင်းတက်ကတူမှာဆိုလို့ရှိရင်တော့မိခလေးတွေမဝင်ရဘူးခုဆိုမိခလေးတွေဝင်ခွင့်ရပြီပေါ့နော်ဒီပိုင်းလောဆိုလို့ရှိရင်လည်းမိခလေးတွေအဲ့လိုမျိုးခွင့်ရပြီ။အဲ့လိုမျိုးလေးတော့နည်းနည်းတော့ဒီလက်ရှိတက်လာတဲ့အစိုးရလက်ထက်မှာတော့ဒီစနစ်လေးပြောင်းလာ။အဲ့ဒီဟာလေးရဆက်ပြီးတော့ gender equality ကိုပေါ့နော်။ opportunity တွေကို gender ရအောင်ဟိုလုပ်ပေးတဲ့အားမျိုးလေးတွေဆက်ပြီးတော့
တွေ့လာ
ရပြီပေါ့နော်။ဟုတ
်။ဟိုနောက်တစ်ချက်ကကျွန်မစိတ်ဝင်စားတာကခင်ဗျသူကပြောရခိုင်ပြည်နယ်မှာဒီ gender equality နဲ့ပတ်သက်ပြီးလုပ်နေတယ်ဆိုတဲ့အခါကျတော့အဲ့ဒီမှာအခြေအနေဘယ်လိုရှိနေလဲရှင်းပြပေးပါ
ကျမအဲ့ဒီမှာလောက်တာတော့တစ်နှစ်လောက်ပဲရှိပါသေးတယ်။ဟု
တ
်ကဲ့။ကျမကအဓိကလောက်တာတော့ဒီ gender ပေါ့နော် based violence prevention နဲ့ response ဆိုတော့ကျမလောက်ရတဲ့ရွာတွေကဒီ IDP camps လဲပါတယ်။ပြီးလို့ရှိရင်ရခိုင်ရွာလဲပါတယ်။ပြီးလို့ရှိရင် Muslim host community လို့သူတို့ပြောတယ်ပေါ့နော်နေတဲ့ရွာတွေလဲပါတယ်ပေါ့။ဟု
တ်ကဲ့။
အဲ့ဒီမှာကျမတို့ကတော့ဒီ channel ဒီ GBB program ကိုကျမတို့ဝင်တာပေါ့နော်ကျမတို့ဝင်တဲ့အခါမှာကျတော့ဘာလုပ်လဲဆိုတော့အမျိုးသမီးစင်တာတွေစောက်တယ်အမျိုးသမီးတွေကိုအသိပညာရအောင်ကျမတို့ဖြန့်ဝေတယ်အဲ့တော့အမျိုးသမီးတွေဘာအသိပညာလဲဆိုတော့ကျမတို့မျိုးဆက်ပွားကျန်းမာရေးအသိပညာ gender equality နဲ့ပတ်သက်တဲ့ဟာအမျိုးသမီးအခွင့်အရေး gender based violence ဆိုတဲ့ဒီဟာတွေရဲ့ concept တွေကိုကျမတို့အဒီမှာအမျိုးသမီးစင်တာမှာကျမတို့က awareness session တွေလုပ်တယ်ဒီဒီဆံမှာဆိုလို့ရှိရင်မျိုးသမီးငယ်လေးလာမယ်ဆွေးနွေးမယ်သူတို့ကျမအကြောင်းတွေသူတို့ရဲ့ခံစားချက်တွေသူတို့ community ထဲမှာသူတို့ရဲ့အခွင့်အရေးကဘယ်လောက်ထိရှိတယ်သူတို့ကဘယ်လောက်ထိသူတို့ရဲ့ community ထဲမှာဖိနှိပ်ခံနေရတယ်သူတို့တွေဘယ်လိုတိုးတက်ဖို့လိုအပ်တယ်ဒါတွေကိုကျမတို့ကသိအောင်ကျမတို့အုပ်စုဖွဲ့ပြီးဆွေးနွေးတယ်ပြောဆိုတယ်ပေါ့နော်အားကြီးလုပ်တယ်ပေါ့နော
်အဲ့ဒီမှာတစ်ချက်ပေါ့နော်စောစောခင်မျိုးသူပြောသူ IDB camps ဒီ Muslim လူအဖွဲ့အစည်းတွေမှာတွားတယ်ဆိုတဲ့အခါကျတော့ကျမတို့အခုဒီ Rohingya တွေပေါ့နော်ဟိုဘက်နိုင်ငံကိုထွက်ပြေးတဲ့ခါမှာအဓိကပါပါသွားတာတဝက်ကျော်လောက်ကအပြုသမီးနဲ့ကလေးတွေဖြစ်တယ်လေသူတို့ပြည်ဒီဘင်္ဂလားဒေ့ရှ်ကလူကြမာရေးဆရာဝန်ကြီးကသူတို့ကမွတ်စလင်အမျိုးသမီးတွေကိုသူတို့ family planning ပေါ့နော်မိသားစုစီမံကိန်းချပြီးတော့ပရိသတ်တားတဲ့ဤအမျိုးမျိုးကိုသူတို့သုံးစီချင်ကြတယ်ဒါပေမဲ့လို့လေအမျိုးသမီးတွေကမသုံးလို့ကြဘူးမသုံးလို့ကြတာလေသူတို့အမျိုးသားတွေရဲ့ကြီးဆိုမှုကြောင့်ရနောက်တစ်ခုကသူတို့ဘာသာရေးရဲ့ကြီးဆိုမှုကြောင့်ပေါ့နော်အဲ့လိုမျိုးအနေအထားတွေရောဒီ IDB camp စီသွားတဲ့ခါမှာခင်မျိုးသူတို့တွေ့ကြရပါလား
ဟုတ်ကဲ့တွေ့ကြရပါတယ်ဒါတွေကတော့ကျမတို့ဒီကျမတို့အမျိုးသမီးဆန္ဒတွေဒီမှာကျမတို့ကအမျိုးသမီးဆန္ဒလုပ်ရင်မျိုးသမီးတကယ် strong ဖြစ်တဲ့ woman တွေခေါ်ပြီးတော့အသိပညာတွေပေးတယ်မဟုတ်လ
ားဟုတ်ကဲ့
အဲ့လိုအနေထားမျိုးတော့မှကျမတို့ camp leader တွေရဲ့ပေါ့နော်ကျမတို့ကတခါကျသူတို့ရဲ့ဘယ်လိုပြောမလဲချုပ်ကင်ခြင်းနဲ့ control လုပ်ခြင်းတဲ့အနေထားမျိုးတွေနဲ့ရင်ဆိုင်ရတာတွေရှိပေါ့နော်အခုနကပြောသလိုပဲ family plan တွေလုပ်တဲ့အခါကျမတို့ဆွေးနွေးဖြစ်ပါတယ်ဟုတ
်ကဲ့
သူတို့ပြောတဲ့အတိုင်းပဲမဟုတ်လားကျမတို့မှာကျမတို့ဒီဘာဆေးသုံးမယ်ဘာကလေးဘယ်နှယောက်ယူမယ်ဆိုတာကျမတို့ဆုံးဖြတ်ပိုင်ခွင့်မရှိဘူးဒါကကျမတို့ဘာသာတရားရကျမတို့ကကလေးယူရမယ်ပြီးတော့ကျမတို့အမျိုးသားနဲ့ကျမတို့ခွင့်မပြုဘူးပေါ့နော်ဒါမျိုးတွေကြုံရတယ်နောက်တစ်ခုကကျမတို့က response ဆိုတာကဒီမှာသူတို့ community မှာဖြစ်တဲ့ rape case တွေပေါ့နော် child rape case တွေရှိတယ်အရွယ်ရောက်ပြီးကမှ rape ဖြစ်တဲ့ဟာတွေရှိတယ်ဒါပေမဲ့ child rape case တွေကတော့ပုံများတယ်အတက်ငယ်မရိမှုတွေပေါ့နော်ဒီလိုမျိုးတွေရှိရဲ့အဲ့လိုမရိမှုတွေမှာလဲသူတို့ကအဲ့ဒီတန်ကလေးတွေကိုသူတို့ဘယ်လိုလုပ်လဲဆိုတော့ဘာသာရေးခေါင်းဆောင်တွေသူတို့တိုင်ပင်ပြီးတော့လက်ထပ်လိုက်တယ်လက်ထပ်လိုက်ဆိုတာကဒီလိုမျိုးကလေးကိုရောကြီးပေးလိုက်တာပဲရှိတယ်ပြီးတော့ပြန်ကွာရှင်းတယ်ပြီးရင်သူ့မှာတခြားမိန်းမရှိရဲ့ကလေးရှိတယ်ဒီလိုမျိုးနဲ့သူတို့ဖာသာသူတို့ဖြစ်ရှင်းကြတယ်သူတို့ community ထဲမှာကျမတို့ကကြတော့အဲ့လိုမျိုးမဟုတ်ဘူးကျမတို့ကသူတို့ကို awareness လုပ်တယ်ဒါဟာတရားဥပဒေနဲ့ညှိရဲ့တကယ်လို့ဒါမိမိမှာဒါဆန္ဒရှိရဆိုရင်တရားဥပဒေအရရင်ဆိုင်နိုင်လို့ရတယ်လို့ကျမတို့ awareness လုပ်လို့အခုဆိုရင်တချို့ဆို break case တွေတက်တယ်တက်တဲ့အခါကျမတို့ကဒီကျမတို့အနေနဲ့ကြတော့ကျမတို့ကချိတ်ဆက်ပေးရတယ်အဲ့ဒီဥပဒေဝန်ဆောင်မှုတွေရအောင်ဒီကနေ့က justice တရားဥပဒေကိုတရားပေါ်တော့တရားရင်ဆိုင်နိုင်ဖို့အတွက်အဲ့လိုလုပ်တဲ့အခါမှာတော့ကျမတို့လည်းတော်တော်လေးခက်ခဲပါတယ်ဒီဝန်ဆောင်မှုတွေရဖို့အတွက်ပေါ့နော်အဲ့တစ်ဖက်က survivor ပေါ့နော်အကျပ်ပတ်ခံရတဲ့လူကလည်းသူရှက်တယ်ကြောက်တယ်သူ့လူတို့ရဲ့ဖိနှိပ်မှုကြောင့်သူ့ကိုသူဖွင့်ပြော်လိုက်လို့ဒီလိုလားအကူအညီတောင်းလို့ရှိရင်သူ့ကိုတခုခုလုံမှလဲစိုးရိမ်တယ်တစ်ဖက်ကကျမတို့ဝန်ဆောင်မှုပေးတဲ့လူတွေကြတော့လဲကျမတို့စနစ်တွေ procedure တွေအားနည်းသေးတဲ့အတွက်ကြောင့်မို့လို့တော်တော်လေးကိုကျမတို့ကြားရချိတ်ဆက်ပြရတာခက်ခဲနေတဲ့အနေအထားမှာရှိနေတယ်ပေါ့အပြောချင်တာကတော့သူတို့ community တွေမှာလဲသူတို့အမျိုးသားတွေက human rights ဆိုတာကိုတောင်းဆိုတယ်ဒါပေမဲ့သူတို့အမျိုးသမီးတွေက human rights ကိုတော့သူတို့လေ့စားမှုမရှိဘူးသူတို့တွေဘာသာရေးဆိုတဲ့အရာနဲ့သူတို့ဖိနှိပ်ထားတယ် You can
bend but never break me cause it only serves to make me ဒေါ်လာတန်နဲ့ဒီစဉ်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့သိပ္ပံနဲ့နည်းပညာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာနီးစွမ်းအားနဲ့တနိုင်တပိုင်လျှက်စစ်ထုတ်ယူနိုင်တယ်လို့ရေအားနဲ့ပါအသေးစားလျှက်စစ်ထုတ်ယူနိုင်တာတွေကိုလျှက်စစ်အင်ဂျင်နီယာဦးအောင်ခင်ကပြောပြပေးပါမှာပါ။ကျွန်
တော်တို့မှာဒီနည်းနဲ့ဆိုလာဖိုတိုဗိုလ်တိတ်စနစ်တုံးယူနေရတယ်။ဖိုတိုဗိုလ်တိတ်စနစ်တုံးတာနေအောင်ကြီးတုံးတဲ့ပယ်နယ်လေးကို install လုပ်ပြီးတော့ဒါအားတုံးတာပေါ့။ဆိုလာပယ်နယ်လို့ခေါ်တာပေါ့အဲ့ဒီအပြာကြီးကိုဆင်းကြီးနဲ့ထောင်ပြီးတော့နေထိုးတဲ့နေရာမှာထားရတာပေါ့ထားပြီးတော့အဲ့ဒီကနေပြီးတော့ဆင်းလာတာက28ဖို့လေ28ဖို့ဆိုတော့ကျွန်တော်တို့ကဒီနေထိုးမှုသုံးမယ်ဆိုလို့ရှိရင်အဲ့ဒီ28ဖို့ကိုကျွန်တော်တို့ ရန်ကုန်မှာသုံးတဲ့မီအားပေါ့နော်230ဖို့လို့နောက်ပြီးတော့3 phase ဆိုလို့ရှိရှိရင်400ဖို့လို့ကြောင်းမှုအတွက်ဆိုရင်နေရောင်ဆွမ်းအင်အားထွက်တာ DC ထွက်တာလေထွက်တဲ့ဒါလည်း garden ဟိုဒီဘက် AC alternating garden ကိုပြန်ပြောင်းရင်လည်းဆိုရင်သူက inverter လို့ရတယ်။ inverter လို့ယူလို့မကဘူး inverter လည်းဈေးကြီးတယ်။နောက်တစ်ခါဒီညဘက်ကိုမီးထိုးမယ်ဆိုရင်ညဘက်ကျတော့နေရောင်မရှိဘူးဒီနေရောင်မရှိတော့သူကဘာလုပ်ရလဲဆိုတော့အဲ့ဒီ inverter ကနေပြီးတော့ battery ကြီးထိုင်ထားရတယ်။သူကအဲ့ battery ကြီးကိုအားသွင်းထားတာပေါ့ဒီဘက်မှာညဘက်ကျတော့အဲ့ battery ကြီးကနေပြန်သွင်းတဲ့သဘောမျိုးပဲ
။ battery နဲ့မီးထိုးမှု solar ဘက်ကနေဓာတ်အားကိုရယူပြီးလိုအပ်ချိန်မှာသုံးဖို့တိမ်းထားနိုင်တယ်လို့ရည်တင်ဖို့နေအောင်ကနေရတဲ့ဆွမ်းအားကိုဆိုလာပန့်နဲ့တိုက်ရိုက်လေတုံးနိုင်ပါတယ
်ဆိုလာပန့်နဲ့ထိုင်ပြီးဆိုလာပန့်ထိုင်လိုက်ဗမာပြည်မှာ300 PS 230ဖို့ဟိုမပြောင်းနဲ့တော့ရိုးရိုးအဲ့ဒီခါလိုက်တစ်ခါလဲနေထိုးတာနဲ့အဲ့ဒီရည်ပန့်ကလေတာပဲအဲ့ဒါတော်တော်အောင်မြင်ဟိုသူတို့ရေတိုင်ကြီးကြီးတွေမှာအဲ့ဒီအဲ့ဒါလဲထိုင်လိုက်ပြီးရောဒီစေလဲမကုန်တော့ဘူးနေပူလာနဲ့ဆိုလာပန့်ကြီးကတောက်တောက်တောက်တောက်တောက်တောက်နဲ့လေတဲ့ခါကျတော့အဝီးကြီးတင်းလေအဲဆုပ်ပြီးတော့တင်လိုက်တဲ့ခါကျတော့သူကနေကြီးတနားရီလောက်ဆိုကြီးကလုံးဝပြည့်သွား
လူရည်ထုတတ်တဲ့ရန်ကုန်မြို့အတွက်လျှက်စစ်ဓာတ်ကိုအဓိကဖြန့်ဖြူးပေးပေမဲ့ပုံမှန်မရတဲ့အခါအဆင်မပြေဖြစ်တတ်တာမို့ဆိုလာပြားတွေနဲ့တနိုင်တစ်ပိုင်းဓာတ်အားထုတ်ယူဖို့အကြံပေးပါတယ
်ရန်ကုန်ကအမြဲတမ်းလိုလိုပဲမိုးရွာလွယ်လို့အမြဲတမ်းနေအောင်ကြည့်ရတာလေရန်ကုန်မြို့အကြီးတစ်ဝိုက်ပေါ့နော်ဟိုဘက်ရန်ကုန်မြို့ဖြစ်လူနေရာမျိုးမှာဆိုလာပန်နယ်တွေထိုင်လို့ရတယ်ဆိုလာပန်နယ်ကအနည်းငယ်ညအစိတ်လောက်တော့သူကကရန်တီလောက်တယ် efficiency run လုပ်ဖို့အတွက်ကိုအဲ့ဒါကတော့ရေတူစီမံကိန်းသဘောမျိုးပေါ့နော်အဲ့လိုဆိုလာပန်နယ်တွေနဲ့လောလောဆယ်ထိုင်ပြီးရင်ရေရှည်စီမံကိန်းကြတော့တစ်ဖက်ကရေအားလျှက်စစ်တွေကိုတခြားကြကြနန်းနာအားပေးဖို့ကောင်းတယ်ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ့ရေအားလျှက်စစ်ထဲမှာတနိုင်တစ်ပိုင်းလုပ်ဖို့ဆိုရင်ဘလို့နေရာမျိုးကလူတွေရနိုင်ပါလဲဆရာနေရာအရင်ပြောပြပေးပါဆရာ
နေရာအရင်ပြောပြပေးရမယ်ဆိုလို့ရှိရှိတောင်အသိအမြင့်ညာတဲ့ချမ်းပြည်တို့ကယားပြည်တို့တချင်ပြည်တို့အဲ့လိုနေရာမျိုးတွေမှာသူက head and flow ပေါ့နော် head and flow ဆိုတာဒီအမြင့်ရေဂျေဘလောက်ရနိုင်လဲဆိုတာပေါ့မှာမူတည်ပြီးရေရရစစ်ကစောက်တင်တာလေကျွန်တော်တို့ဒီမိုးပြည့်ရေကာတာအရင်စောက်ပြီးတော့ဒီဘက်ကလောပိတာကိုရေးပေးတယ်လေအဲ့ပေးတဲ့အချိန်တုန်းကလောပိတာဆက်တီကဂျင်းရတာနေလို့ကျွန်တော်ကမိုးရဲကြီးကတာကြီးကိုစောက်ကြတာလေစောက်ပြီးတော့အဲ့အင်းလေးကတစ်ဖြစ်မိုးရဲကြီးကတာမှလောင်လောင်ပြီးလောပိတာကိုထူးထူးနဲ့လေဘက်တီပါပြီမှာဆိုရင်ရေမနိုင်ဘူးအဲ့တော့ရေနိုင်ရမယ်နောက်ပြီးတော့အလေးအမြင့်ရှိရမယ်တောင်ပြီးသေးလို့နောက်ရေနံတို့ကသူကထုတ်သုံးထုတ်သုံးဆိုရင်ခဏလေးကုန်သွားမှလေရေရည်စစ်တို့ဘာလို့ကြတော့ရေစီးနေတဲ့ရေ run လုပ်နေမှာပဲဆိုတော့အရှင်ပြေတယ်ကျွန်တော်လောက်ခဲ့ပြီးသမ ्या တော့ဒီတာအောင်မှာဒီအလျက်စစ်အကေးလေးတစ်ခုစောက်ခဲ့တယ်။ချင်းတောင်မှာလည်းတီတေဟာခါဖလန်းမှာလည်းအလိုဒီအလျက်စစ်ကလေးစောက်ခဲ့တယ်။မီနီဟိုက်ဒရိုလေးတွေပေါ့နော်။တီတေမှာဆိုလို့ရှိရှိ400ကီလိုဝတ်ဆက်နှလုံးထိုင်တယ်။နောက်တစ်ခါဒီဟာခါဖလန်းမှာလည်းအလိုပဲထိုင်တယ်။ကျွန်တော်တို့လက်ကကတော့အဲ့ဒီမှာဒီအလျက်စစ်ဆိုတာရှိတယ်လေ။ဒီမှာဒီအလျက်စစ်ကလူကြီးအများလား။အဲ့ဒါကြီးလိုက်ပြီးတော့ recycle တာပေါ့နော်။စာပေးလုပ်တယ်။စာပေးလုပ်ပြီးတော့ဆောက်ဖို့လို့အတွက်ကိုတခါလေးကြတော့ budget မရတာနဲ့ဟိုအဲ့ဒါတွေကကြာလို့ဒါထက်ကလူကြီးတွေကခွင့်မပြုတာနဲ့ဒါတွေမလုပ်ချက်ခဲ့တာကြီးလေအများကြီးရှိတယ်။အဲ့တော့ရေအားလျှက်စစ်ဌာနကတော့အဲ့ဒီဘယ်လိုနေရာမျိုးမှာဆောက်တင်နေဆိုတာသူတို့ကတိကျတက်ကြနနာသူတို့သူတို့ recycle ထားပြီးကြရည်လေအများကြီးရှိပါတယ
်။ဟုတ်ကဲ့ဆက်နေရာပြီးတော့ဆရာဟိုဆက်ပေါ့နော်ဆက်ကြတော့ဒီအသေးစားရေအားလျှက်စစ်လေးအတွက်ကိုဘယ်လိုဆက်မျိုးတွေတန်ကြီးဘလောက်နဲ့လူတွေရောတက်နိုင်ပါမလားဆရာအဲ့ဒါလေးနည်းနည်းပြောပြပေးပါ
အဲ့ဒီဆက်ကဘလို့ဆုံးဖြတ်ရမလဲဆိုတော့ဥမာအမြင့်လည်းရှိတယ်နောက်ပြီးတော့ရေရှိရလည်းကောင်းတယ်ဆိုရင်အဲ့ဒီမှာပယ်လ်တန်ဝီတာပိုင်းဆိုတာလေသူကခွက်တရံပေါ့နော်ခွက်လိုပဲသူကဒီဂျက်နဲ့ထိုးတာပေါ့ကျွန်တော်လော်ဘီတာမှာဆောက်ထားတဲ့အဲ့ဒီတာပိုင်းမျိုးပေါ့အဲ့အဲ့ဒါမျိုးရွေးတင်တယ်ဒါပေမဲ့မျိုးဝချုံးပေါ်ဒီသားတို့ဘာလို့လဲရေအားတော့ကောင်းတယ်ဒါပေမဲ့ဒီ head မရှိဘူးတိတ်မရှိဘူးဆိုလို့ရှိရှိတော့ Kaplan တာပိုင်းမျိုး Francis တာပိုင်းမျိုးအဲ့ဒါမျိုးသုံးတင်နေရာဒေသပေါ်မှာမူတည်ပြီးတော့အဲဒီဒါပိုင်ရွေးတာကတော့တွက်ချက်ပြီးရွေးရမှာအရင်ကမှလည်းအဲဒီအဲ့ဒါတွေကြွန့်ကျင်တဲ့လူတွေအများကြီးရှိပါတယ
်ဟုတ်ကဲ့ဈေးသိပ်ကြီးလားဆရာအဲ့ဒါပိုင်တွေက
သိပ်ကြီးတော့လည်းမဟုတ်ပါဘူးအကြမ်းတင်းပြောရမယ်ဆိုရင်တော့အဲဒီဒါပိုင်တွေကလေဆိုကြပါစို့အခုနောက်ဆုံးပေါ်တာတွေကတော့ဒီ inline hydro ဒါပိုင်ဆိုတာအဲ့ဒါကြတော့လေးလက်မပိုက်ကနေပြီးတော့24လက်မပိုက်တော့ဒီတုံးလို့ရတယ်အမြင့်ကလည်း4500လောက်ဆိုရတယ်နောက် flow ကလည်း100နေ 30,000 ပေါ့နော် ကာလန်ပါမနစ်လောက်ဆိုရတယ်အဲအဲ့ပယ်တန်တို့ဘာလို့ကြတော့သူကပိုက်ပူကြည့်လို့ရတယ်ဆောက်လဲမှလေလက်မ30ထိတုံးရတယ်နောက်အမြင့်ပေးရလဲပေး30ကနေပြီးတော့ပေး1000ထိဟက်တာရတယ်နောက်ဒီ flow ကလည်းပေါ့90000ကာလန် flow rate ထိရတယ်အဲ့ပယ်တန်ကြတော့
ဟုတ်ကဲ့ဆရာကိုရင်အဲ့လိုကူညီပေးခဲ့တာရှိလားဇီရလက်စင်နဲ့ဆက်အသေးလေးတွေလောက်တာတော့ဘာလို့
ကျွန်တော်တို့လက်ထက်တုန်းကကာဆလာထုတ်တဲ့ဒါပိုင်းနှလုံးနောက်နောက်တစ်ခါဒီ EPC ကဒါပိုင်းတစ်လုံးအဲ့ဒါဈေးကြိုက်မှာထိုင်မှုရယ်ကျွန်တော်ကိုယ်တိုင်ထိုင်မှုတာပဲကျွန်တော်ကတော့လျှက်စစ်နဲ့ပတ်သက်တာပေါ့နော်သူတို့ပွဲလို့ရအောင်လုပ်ပေးခဲ့တာရန်ကုန်မှာကိုအဲ့ဒါတွေ manufacture လုပ်လို့ရတယ်ဟိုနိုင်ငံခြားကနေပြီးတော့မှားရင်ဝယ်တော့ဈေးကတော့ရှိတာပေါ့လေကိုယ့်ကကိုရန်ကုန်မှာအဲ့လိုဒါပိုင်းတွေပါလေညာတွေအဲ့လိုအချို့လူတွေလုပ်တယ်ကျွန်တော်ပြည်တော်အဲ့ဒီသူကနမ်ဆန်ကသူ့ရွာအတွက်ကိုအဲ့လိုမျိုးတာပိုင်းလေး locally သူကိုလောက်ကြတယ
်အလုတ်ဖြစ်လာဆရာအဲ့နမ်ဆန
်အဲ့လုတ်ဖြစ်ပါလေဒါပေမဲ့သူတို့အကြီးမဟုတ်ဘူးနော်တေးသေးသေးပေါ့အဲမိုက်ခရိုဟိုက်ဒရိုလောက်ရှိမှာပေါ့5 to 100 watt ကီလိုဝတ်လောက်အဲအဲ့ဒါလေးတွေလုတ်ထားတာရှိတယ်တချို့အဲ့လိုရေအားလျှက်စစ်ကလေးတုံးတာရှိတယ်ရေအားလျှက်စစ်ဆိုတာဘာမှမဟုတ်ဘူးတကယ်ကြတော့ရေစီးအားကိုယူပြီးတော့ထုတ်သုံးတာပဲရေစီးအားကိုယူပြီးတော့မိထုတ်တယ်ရေစီးအားကိုပြီးတော့ပြော့ဆက်လုပ်တယ်ရေစီးအားကိုပြီးတော့လေပအောင်သူကလုပ်လိုက်သုံးတာပါပဲ
ဥအောင်ခင်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လုပ်ပါ
ဒေါက်ကင်မျိုးတက်စီစဉ်တက်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOE ရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုမနက်9:00နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ။ VOE American တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ይዛ အစီအစဉ်ကိုမနက်8:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 1213ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်စနေနေ့မနက်ခင်းအစီအစဉ်မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်အောင်လွင်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
CNN သတင်းဌာနရဲ့အင်ဘီရိုဆိုင်ရာအကြီးအကဲသတင်းတော့ Jim Acosta ရဲ့ American သမ္မတအင်ဘီရိုမှာသတင်းရယူပိုင်ခွင့်ရုပ်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းရယူပိုင်ခွင့်ကိုပြန်အေးပြန်ပေးအပ်ဖို့ Washington DC မြို့တော်တရားသူကြီးကနေပြီးတော့သမ္မတ Donald Trump ဆိုတာကိုမနေ့ကပဲအမိန့်ချမှတ်ခဲ့ပါတယ်အခုလိုအမိန့်ချမှတ်ခဲ့ရတာကတရားဥပဒေအရအေးမြူမီအပြစ်မရှိရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့ American ပြည်ထောင်စုရဲ့ပြင်ဆင်မှောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့သတင်းလောက်ခွင့်နဲ့မဆိုင်ဘူးလို့ဆိုပါတယ်ကြာခင်တော့ကအင်ဘီရိုမှာကျင်းပတဲ့သမ္မတတရင်သမ္မတစတီးရဲ့သတင်းစာရှင်းလင်းပွဲမှာ CNN သတင်းတောက်နဲ့သမ္မတ Trump တို့အမေးဖြေလို့ရင်အငင်းပွားသလိုဖြစ်ခဲ့ပြီးတော့သူရဲ့သတင်းရယူပိုင်ခွင့်ကိုရုတ်သိမ်းခံရတာပါကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးအဝါဆုံးတော်မီလောင်ကျွမ်းမှုကိုထိန်းချုပ်မှုတွေအခုတဖြည်းဖြည်းနဲ့ရှိလာနေပါပြီသေဆုံးသူကအနည်းဆုံး63ရှိပြီးတော့လူ600ကတော့ပျောက်ဆုံးနေသေးဖြစ်ပါတယ်အဲ့ဒီမှာ2,800 လောက်နေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းက Paradise မြို့ထဲမှာမိကြီးကျယ်လောင်ကျွမ်းပြီးတော့အဲ့ဒီတမျိုးလုံးနှီးပါပြကျသွားခဲ့ရတာဖြစ်ပါတယ်အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံသူ့ကိုပြန်လွှတ်ပေးရေးပူးပေါင်းဆောင်ရွက်ခဲ့တဲ့အကြောင်းကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်။အခုလိုလွှတ်ပေးတာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားရင်ကြားစေလုံငန်းအတွက်ထိခိုက်သွားနိုင်တဲ့အနေရရှိနေတဲ့ပြဿနာမှာမကြုံစဘူးအဖြေကောင်းရုတ်တရက်ထွက်သွားခဲ့ပါတယ်။မြောက်ကိုရီးယားဆိုအပိုင်းသတင်းဌာနကဒီအမေရိကန်နိုင်ငံသားကိုသူ့နိုင်ငံပြန်ပို့မယ်လို့တောက်ကြနေတုန်းကကြေညာခဲ့ပါတယ်။သူ့ကိုစစ်ဆေးနေတုန်းကသူကအမေရိကန်ကလွှတ်တဲ့ဒီ CIA ကလွှတ်တဲ့လူတွေကိုဝန်ခံခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံကတရုတ်အားပေးမှုနဲ့လုပ်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်ရဲ့ရေတပ်စခန်းဖွံ့ဖြိုးရေးကိုလမ်းပွင့်သွားစေမယ့်ကိစ္စကိုဆိုတာဟာကမ္ဘောဒီးယားဆိုအနေနဲ့ဒါမှမဟုတ်ဘူးလို့ညင်းဆိုလိုက်ပါတယ
်။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ညနေပဲ6:00နာရီခွဲကနေ 9:00 ထိထုတ်လွှင့်ပေးမယ့်အစီအစဉ်ကို9.16 19နဲ့ 25 တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာဆွင့်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.